Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ15ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တမရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်းကြညာမှာပါအော်လန်ဒိုမြို့ဂေးနိုက်ကလပ်မှာတနက်ပြက်ခတ်မှုပေါ်စုံစမ်းစစ်ဆေးနေတာကနေရှင်းရှင်းလင်းလင်းပိုတိလာနေရပြီလို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ CIA ရဲ့လျှို့ဝှက်ထိန်းသိမ်းရေးစစ်ကြောရေးစီစဉ်တဲ့ပတ်သက်တဲ့မှတ်တမ်းတွေထွက်လာပါတယ်။သမ္မတဘရကိုဘာမနဲ့တိဘက်ဘုံတော်ကြီးဒလိုင်းလာမာတို့ဒီကနေ့တီးခြားတွေ့ဆုံမှုရှိတဲ့ပေါ့တရုတ်ကသတိပေးပြောဆိုထားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
အဓိကတော့ကျွန်တော်တို့ပြောရင်တော့မျိုးသားညီစားစီရင်နဲ့ပြည်တွင်းငြိမ်းချမ်းရေးဆက်စပ်ကြီးဟာဒီပေါ်မှာသွားပါထိခိုက်နေတဲ့ချက်တွေတည်းဒီကားပြကွင်းပြကွက်ဒီပါရတဲ့အကြောင်းပြသက်ရမသိရင်ဆိုရက
်ပြန်ကြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းကိုဦးတင်ဆွေးပြောသွားတာပါဒီအကြောင်းနဲ့အတူ27ရာစုပင်လုံးကြီးလာကန်တင်းပနိုင်ရေးကျိုးပန်းမှုနောက်ဆုံးအခြေအနေစကိုင်းတိုင်းတစ်အချောထက်ဆက်ယုံကဆန္ဒပြတဲ့အလို့သမားတွေယုံထုတ်တဲ့အကြောင်းတွေအပြင်စီးပွားရေးဆိုင်ရာသတင်းလွှာကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှတ်သိနေထိုက်တို့ကပြောပြပေးပါမယ်ရှင်
Florida ပြည်နယ် Orlando မြို့ကနိုင်ကလပ်မှာဖြစ်ခဲ့တဲ့တနက်ပြက်ခတ်မှုနဲ့ပတ်သက်လို့ပိုပြီးရှင်းရှင်းလင်းလင်းရှိလာနေပြီးပိုပြီးပေါ်လွင်လာနေပြီလို့ American ဒုတိယသမ္မတ Joe Biden ကပြောလိုက်ပါတယ်။လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့တနက်ပြက်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေဆန့်စစ်နေကြတာပါ။အင်ကာနေကအဲဒီလိုပြောတာမှာ Mr. Biden ကအသေးစိတ်ပြောမသွားပေမဲ့လာမယ့်ရက်တွေအတွင်းသမ္မတ Barack Obama ကနောက်ထပ်ပြောပါလိမ့်မယ်လို့တော့ပြောသွားပါတယ်။ Mr. Obama ဟာ Orlando မြို့ကိုကြာသပတေးနေ့မှာသွားဖို့ရှိပါတယ်။အဲဒီတနက်ပြက်ခတ်မှုကိုဒေါသထွက်နေတဲ့စိတ်ဝေဒနာရှိနေတဲ့အစွန်ရောက်အယူဝါဒဝင်ပြီးမတိမငြိမ်ဖြစ်နေတဲ့လူငယ်တဦးကလုပ်ခဲ့တာလို့သမ္မတဥပမာကအင်္ဂါနေ့မှာပြောပါတယ်။အသက်29နှစ်အရွယ်အိုမာမာဒင်းကဂေးနိုင်ကလပ်ကိုတိုက်ခိုက်တာမှာအကြမ်းဖက်ဝါဒီပြည်ပအဖွဲ့တခုခုကညွန်ကြားလို့လုပ်တာဆိုတဲ့အထောက်အထားမျိုးမတွေ့ရဘူးလို့သမ္မတကပြောပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေထပ်မဖြစ်အောင်တားဆီးဖို့အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကအစွမ်းကုန်လုပ်နေတယ်လို့မစ္စတာဥပမာကပြောပါတယ်။ဒါပေမဲ့လည်းအခုလိုမျိုးတကူတော်လှုပ်ရှားသူတွေကိုကြိုပြီးထောက်လန်းသိရှိနိုင်ဖို့ကြိုးစားတဲ့နေရာမှာတွေ့ရတဲ့အခက်အခဲကြောင့်တာဝန်ရှိသူတွေမှာအသေးအံလုံနေရတယ်လို့ဆိုပါတယ်
။ American သမ္မတရွေးကောက်ပွဲအတွက်ပါတီရင်းပနာမရွေးချယ်ပွဲတွေအဆုံးသတ်သွားပါပြီ။အင်ကာနီက Washington DC မြို့တော်မှာကျင်းပတဲ့ Democratic Party ရင်းပနာမရွေးချယ်ပွဲဟာနောက်ဆုံးဖြစ်ပြီးအဲ့ဒီမှာ Hillary Clinton အနိုင်ရပါတယ်။ဒီနောက်မှာတော့ Clinton နဲ့ Vermont ပြည်နယ်အထက်လွှတ်တော်မှာ Bernie Sanders တို့ဟာသူတို့အဆိုအပြင်အပြုသဘောဆောင်တဲ့ဆွေးနွေးမှုတစ်ခုလုပ်ကြပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်နှစ်ဖက်စလုံးကပုံစံတူကြေညာချက်တွေထုတ်ပါတယ်။လောက်ခလာစာတိုးမြင့်ရေး၊မဲဆွယ်စည်းရုံးမှုရန်ပုံငွေဆိုင်ရာဥပဒေတွေကိုပြင်ဆင်ရေး၊ကောလိပ်ပညာရေးကိုအားလုံးရယူနိုင်ရေးစတဲ့တူညီတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့ကြေညာချက်တွေမှာပြောပါတယ်။ဒါ့အပြင် Donald Trump ဟာအမေရိကန်နိုင်ငံအတွက်အန္တရာယ်ကြီးတဲ့ချင်းချောက်မှုဖြစ်တယ်လို့လည်းဆိုပါတယ်။ Washington DC Primary ပနမရွေးချယ်ပွဲမှာ Clinton က88ရာခိုင်နှုန်း၊ Sanders က27ရာခိုင်နှုန်းအသီးသီးရပါတယ်။အခုဆိုရင် Clinton ကပါတီညီလာခံကိုယ်စားလှယ်အရေးအတွက်2219ရောက်ရဲ့ထောက်ခံမဲ့ကိုရထားပြီး Sanders က1832ရောက်ရဲ့ထောက်ခံမဲ့ကိုရထားပါတယ်။ Clinton အနေနဲ့တရားဝင်သမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ့အရေးအတွက်2383မဲ့ကိုမရပေမဲ့လည်း Super Delegate လို့ခေါ်တဲ့ပါတီတာဝန်ရှိသူကိုယ်စားလှယ်တွေရဲ့ထောက်ခံမဲ့ရပေါင်းများစွာကိုရထားပါတယ်။နောက်လာကြရဲ့ Philadelphia မြို့မှာကျင်းပမဲ့ပါတီညီလာခံမှာ Hillary Clinton ကို Democratic Party ရဲ့သမ္မတလောက်အဖြစ်တရားဝင်ကြေညာမယ်လို့ခန့်မှန်းထားပေမဲ့ Mr. Sanders ကလည်းသူ့ရဲ့မဲဆွယ်စည်းရုံးမှုကိုတရားဝင်အဆုံးမသတ်သေးပါဘူး။ Democratic Party ညီလာခံကိုဇူလိုင်လ25ရက်နေ့ကနေ28ရက်နေ့အထိကျင်းပမှာဖြစ်ပြီး Republican Party ညီလာခံကတော့ဇူလိုင်လ17ရက်နေ့ကနေ21ရက်နေ့အထိကျင်းပမှာပါ။ NBC သတင်းဌာနနဲ့ Sabi Mankit အဖွဲ့ပူးတွဲပြုလို့ပြီးအင်ကာနီကထွက်လာတဲ့လူလူစစ်တမ်းအစ်စ်မှာတော့ကလင်တန်ကထောက်ခံမှု49ရာခိုင်နှုန်းနဲ့ထရန့်က42ရာခိုင်နှုန်းအသီးသီးရရှိထားပါတယ်
။အမေရိကန်ဗဟိုထောက်လွှမ်းရေးအေဂျင်စီ CIA ရဲ့ထိန်းသိမ်းရေးစစ်ကြောရေးအစီအစဉ်တွေကနေသူမတူတဲ့အဖိုးတန်ထောက်လွှမ်းရေးသတင်းတွေရခဲ့တယ်ဆိုပြီး CIA တာဝန်ရှိသူတွေယုံကြည်ခဲ့တယ်ဆိုတာကိုလျှို့ဝှက်သတ်မှတ်ချက်အဆင့်ကနေနောက်ဆုံးပယ်ဖျက်လိုက်တဲ့ CIA မှတ်တမ်းတွေကပြနေပါတယ်။သတင်းလူလက်ခွင့်ဆိုင်ရာဥပဒေအရပန်ကြားချက်တစ်ခုကြောင့်စုစုပေါင်းစာမျက်နှာရာပေါင်းများစွာပါတဲ့မှတ်တမ်း50ကိုအင်္ဂါနေ့မှာ CIA ကထုတ်ပြန်တာပါပေးပို့သူလက်ခံသူနဲ့ရက်ဆွဲတွေလိုအချက်လက်တွေကိုဖုံးထားတာအပါအဝင်မှတ်တမ်းအများပြားမှာပါတဲ့အချက်လက်တွေကိုတော့အကြီးအကျယ်တီးဖြတ်ထားပါတယ် 2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြံဖက်တိုက်ခိုက်ခံရအပြီး6ရက်ကြာမှာအဲ့ဒီထိန်းသိမ်းစစ်ကြောရေးအစီအစဉ်ကိုအဲ့ဒီချိန်သမ္မတ George W. Bush ကလှုပ်ခွင့်ပေးခဲ့တာပါ။အဲဂိုင်ဒါစစ်သွေးကြွတွေကိုဖမ်းမိပြီးစစ်ဆေးမြင့်မြန်းမှုနဲ့နောက်ထပ်တိုက်ခိုက်မှုတွေကိုတားဆီးနိုင်မဲ့သတင်းအချက်အလက်တွေရယူနိုင်မှုဒီအစီအစဉ်ကိုလှုပ်ခဲ့ကြတာပါ။
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့တိဖက်ဖုံတော်ကြီးဒလိုင်လာမားနဲ့တွေ့မယ်ဆိုရင်အဲ့ဒါဟာအပြန်အလှန်ယုံကြည်မှုကိုထိခိုက်စေနိုင်တယ်လို့တရုတ်ကအင်ကာနေမှာသတိပေးလိုက်ပါတယ်။တရုတ်ကိုဒေါသထွက်အောင်လှုပ်တာမျိုးကိုရှောင်ဖို့အတွက်ဒီကနေ့စီစဉ်ထားတဲ့တွေ့ဆုံပွဲဟာတကပိတ်တီးခြားတွေ့ဆုံပွဲဖြစ်မှာပါ။ဒလိုင်လာမားကိုအနေအကြီးတဲ့တီးခြားခွဲထွက်ရေးဝါဒီဆိုပြီးတရုတ်ကသတ်မှတ်ပါတယ်။သမ္မတအိုဘားမားဟာဖုံတော်ကြီးဒလိုင်လာမားနဲ့အကြိမ်အတော်များများတွေ့ဆုံပြီးမိတ်ဆွေခေါက်တဦးအဖြစ်သုံးနှုန်းပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီလိုတွဲဆောင်ပွဲမျိုးကိုတိဘက်လူမျိုးတွေကတမျိုးအတိတ်ပဲဖွင့်ဆိုမှာကိုတရုတ်ဘက်ကအစိုးရနာပါဒီလိုတွဲဆောင်တာမျိုးလုပ်မယ်ဆိုရင်တိဘက်ဒေသလွတ်မြောက်ရေးလှုပ်ရှားနေတဲ့ခွဲရရေးဝါဒီတွေကိုလွဲမတဲ့အချက်ပြမှုတစ်ခုပို့လိုက်တယ်လို့ဖြစ်စေပြီးအပြန်အလှန်ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်ရေးကိုပျက်စီးစေမယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကသတင်းထောက်တွေကိုဒီကနေ့ပြောပါတယ်ဖုံတော်ကြီးဒလိုင်လာမားနဲ့တရုတ်ဗဟိုအစိုးရကြားဆွေးနွေးပွဲတွေက2010ပြီးနှစ်ကလေးကရပ်သွားတာပါပြည်ပရောက်တိဘက်လူမျိုးတွေကသူတို့ရဲ့ဝင်ကြီးချုပ်ကိုမေလမှာပြန်ပြီးရွေးကောက်တင်မြှောက်ပါတယ်တိဘက်ဒေသအချုပ်အခြာအာဏာပိုင်မှုပိုရလာစေမယ့်ဂျာနီလန်တစ်ခုခုနဲ့ပတ်သက်ပြီးတရုတ်နဲ့ဆွေးနွေးပွဲတွေဆက်လုပ်နိုင်ဖို့တိဘက်လူမျိုးတွေကမျှော်လင့်ချက်ဆက်ထားနေစေဖြစ်ပါတယ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်လူညဘက်သတင်းတွေကိုတရားရဲဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတာနဲ့ပတ်သက်ပြီးတင်းမာတဲ့ညင်ညာချက်တရက်ကိုရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေထုတ်ပြန်ပြီးတဲ့နောက်မှာပြန်ရုပ်လိုက်ကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ယူရှိမြို့မှာတနင်္လာနေ့အင်္ဂါနေ့တွေကတွေ့ဆုံဆွေးနွေးကြတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေကတောင်တရုတ်ပင်လယ်မှာတင်းမာမှုတိုးလာနေတဲ့ပေါ်အလွန်မင်းဆိုးရိမ်နေကြောင်းသူတို့ရဲ့ညင်ညာချက်ထဲမှာခပါပါလေးပဲဖော်ပြတာပါ။နိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့လည်းထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်။တောင်တရုတ်ပင်လယ်ရေပြင်နယ်နိမိတ်အများစုကိုပိုင်နေဆိုပြီးတရုတ်နိုင်ငံကပြောထားတဲ့ပေါ်အငင်းပွားမှုဖြစ်ရှင်ရေးဆိုင်ရာ The Hague မြို့အခြေစိုက်တရားရုံးမှာဖိလစ်ပိုင်နိုင်ငံကရှောက်ထားတင်ပြထားတဲ့ကိစ္စတရားရုံးကချမှတ်ဖို့ရှိတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့တရုတ်ဘက်ကပြောထားချိန်မှာပဲအခုလိုတောင်းဆိုတာဖြစ်ပါတယ်။ထုတ်ပြန်ချက်မိတူတခုကိုမလေးရှားနိုင်ငံကြီးဝန်ကြီးဌာနကသတင်းမီဒီယာတွေကိုထုတ်ပြန်ပေးလိုက်ပြီးတဲ့နောက်အဲဒါကိုပြန်ရုပ်သိမ်းဖို့တရုတ်တာဝန်ရှိသူတွေကအာဆီယံဝန်ကြီးတွေကိုနောက်ကွယ်မှာခက်မက်မြန်းမဲ့ဖိအားပေးခဲ့တယ်ဆိုတာတန်တမန်သတင်းရောက်ွက်တွေကဒီကနေ့အရေးအမွေပြောကြပါတယ်။ပြညာချက်ကိုထုတ်ပြန်ပြီးတော့မှပြန်ရုပ်သိမ်းတာဟာအာဆီယံနိုင်ငံကြီးဝန်ကြီးတွေကြားမှာမညီမညွတ်နဲ့အကောက်အကျပြပြဖြစ်နေတာကိုနောက်ထပ်ပြလိုက်တာဖြစ်ပါတယ်
။ဂျပန်ရေပိုင်နဲ့တဲကိုတရုတ်ရေတပ်တင်မော်ဒဇင်ခနာတာဝင်ရောက်ခဲ့ပြီးနောက်မှာတော့ဂျပန်တို့ကစိုးရိမ်မကင်းချောင်ပြောဆိုလိုက်ပါတယ်။ဂျပန်စိုးရရဲ့ဒုတိယအတွင်းဝင်ချုပ်ဟီရိုရှိကာစီကူကဂျပန်ရဲ့စိုးရိမ်ချက်ကိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။တရုတ်ရေတပ်ထောက်လိုက်ရေးတင်မော်ဟာဂျပန်နိုင်ငံတောင်ပိုင်းကာဂိုရှိမာစင်းစုထဲမှာရှိတဲ့ခူချီနိုယာဘူဂျီမာကျွန်းအနီးဂျပန်ရေပိုင်နဲ့တဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့ဂျပန်အစိုးရဒုတိယအတွင်းဝင်ချုပ်ကပြောပါတယ်။ဒါဆိုရင်2004ခုနှစ်ကစလို့ဒီကနေ့အချိန်အထိဂျပန်ရေပိုင်နဲ့တဲကိုတရုတ်ရေတပ်သင်္ဘောဒဇင်ဒုတိယအချိန်ဝင်ရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကလည်းတရုတ်စစ်သင်္ဘောဒဇင်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်အတွင်းကဆန်ကားကုဒါမှမဟုတ်လေဒါဝူယူကျွန်းအနီးကိုပထမဆုံးအချိန်အဖြစ်တွေ့ရှိခဲ့ရပါတယ်။
ပြီးခဲ့တဲ့လကအိန္ဒိယနိုင်ငံတောင်ပိုင်းကနေယူပြီးစစ်ဆေးခဲ့တဲ့ရေစိုးနမူနာထဲမှာပိုလီယိုအကြောသေရောဂါပိုးပါနေတာကိုတွေ့ရတယ်လို့တာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်။လူဦးရေ9သန်းနီးပါးရှိတဲ့ဟိုက်ဒရာဘတ်မြို့ကအသက်3နှစ်ကနေ6နှစ်အရွယ်ကလေးငယ်3သိန်းလောက်ကိုလာမယ့်သတင်းပတ်တွင်ပိုလီယိုရောဂါကိုစေတိုက်တော်မှာပါ။အိန္ဒိယနိုင်ငံမှာပိုလီယိုရောဂါနောက်ဆုံးအကြိမ်ဖြစ်ခဲ့တာ2011ခုနှစ်ကဖြစ်ပြီး2014ခုနှစ်မှာတော့ပိုလီယိုကင်းရှင်းတဲ့နိုင်ငံဖြစ်တရားဝင်ကြေညာထားတာပါ။အိန္ဒိယနိုင်ငံဟာပိုလီယိုကင်းရှင်းစက်နိုင်ငံဖြစ်တယ်လို့နိုင်ငံတော်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကဆက်ပြောနေပြီးဟိုက်ဒရာဘတ်မြို့ကန်တွေတည်တည်ငြိမ်ငြိမ်ရှိကြပါလို့ပန်ကြားနေပါတယ်။ပိုလီယိုရောဂါပိုးမျိုးကိုတွေ့တယ်ဆိုတာဒါပထမဆုံးအကြိမ်မဟုတ်တဲ့အကြောင်းနဲ့ဒီပိုးဟာကာကွယ်မှုအားနည်းတဲ့ကလေးတွေမှာပုံမှန်အားဖြင့်တွေ့ရလေရှိတဲ့ကာကွယ်ဆေးထုတ်တဲ့ပိုလီယိုရောဂါပိုးအမျိုးအစားဖြစ်ပါတယ်လို့ကျန်းမာရေးဝန်ကြီးဌာနအတွင်းဝန်သူဖြစ်တဲ့ CK မီရှရာကသတင်းတောက်တွေကိုပြောပါတယ်။အဲ့ဒီပိုးတွေကိုစွန့်ထုတ်ပြလိုက်တာကြောင့်ရေစိုးထဲမှာပိုးနမူနာတွေကိုတွေ့ရတာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဆိုးရွားလာတဲ့ပိုလီယိုရောဂါကိုတိုက်ဖျက်ဖို့အတွက်အိန္ဒိယနိုင်ငံဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က ကုလသမဂ္ဂကလေးသင်ငယ်များရံမုံငွေဖွဲ့ UNICEF တို့အပါအဝင်တခြားပရဟိတအဖွဲ့အစည်းတွေနဲ့ပူးတွဲပြီးဆယ်စုနှစ်အတော်ကြာလှုပ်ဆောင်ခဲ့ရတာပါ။
တိတ်ပူလွန်းတဲ့တောက်ဆရာတွေဟာကင်ဆာရောဂါဖြစ်စေနိုင်တယ်ဆိုတာကုလသမဂ္ဂကင်ဆာသုတေသနအဖွဲ့ရဲ့လေ့လာချက်အစ်စ်တစ်ခုကနေတွေ့လိုက်ရပါတယ်။အပူချိန်65ဒီဂရီဆယ်စီယပ်ထက်ပိုများတဲ့တောက်ဆရာတွေဟာအစာဖြုန်နဲ့ဆိုင်တဲ့ကင်ဆာရောဂါဖြစ်စေနိုင်တယ်ဆိုတာကိုပြတဲ့အထောက်အထားရှိနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO လက်အောက်ခံကင်ဆာရောဂါဆိုင်ရာနိုင်ငံတကာသုတေသနဌာန IARC ကဒီကနေ့မှပဲပြောလိုက်တာပါ။ကော်ဖီတို့လက်ဖက်ရည်တို့ကိုအပူချိန်80ဒီဂရီဆယ်ဆီယပ်ဒါမှမဟုတ်အဲ့ဒီပိုများတဲ့အပူချိန်နဲ့ဖြော်တိုက်လေရှိတဲ့အီရန်တရုတ်နဲ့တောင်အမေရိကဒေသတွေမှာသုတေသနတွေလုပ်ပြီးစမ်းစစ်လေ့လာတာကနေအခုတွေ့ရှိချက်ထွက်လာတာဖြစ်ပါတယ်။ဖွံ့ဖြိုးပြည်နိုင်ငံတွေမှာတော့အစာပြုံဖြစ်စေတဲ့အကြောင်းရင်းတွေထဲမှာဆေးလိပ်တောက်တာနဲ့အရက်တောက်တာတွေပါဝင်ပါတယ်။ဒါပေမဲ့လည်းတိတ်ပူလို့နဲ့တောက်ဆရာတွေကိုတောက်ကြတဲ့နိုင်ငံတွေမှာဒီလိုကင်ဆာရောဂါဖြစ်တာပိုများပါတယ်။ခဲဓာတ်ဆီနဲ့ကားကထွက်တဲ့မီးခိုးတွေလိုပဲပူလို့နဲ့တောက်ဆရာတွေကိုလည်းကင်ဆာရောဂါဖြစ်နိုင်ခြေရှိတဲ့အမျိုးအစားထဲမှာအခုတော့ထည့်သွင်းလိုက်ပါပြီ။ဒီတွေးရှိချက်ကကော်ဖီကြိုက်သူတွေအတွက်တော့သတင်းကောင်းပါ။ကော်ဖီထက်ဘလောက်ပူတဲ့ကော်ဖီဆိုတာကပိုပြီးအန္တရာယ်ရှိတယ်ဆိုတာအခုပေါ်လာလို့ဖြစ်ပါတယ်။ကော်ဖီကြောင့်ကင်ဆာဖြစ်နိုင်ခြေရှိတယ်လို့1992ခုနှစ်မှာ WHO ကကြေညာထားမှုပါတယ်ရှင်
။ Florida ပြည်နယ်က Disney World Hotel နီးရေတဲကိုမိချောင်းတကောင်ကအင်္ဂါနေ့မှာဆွဲချသွားတဲ့အသက်နှစ်နှစ်အရွယ်ကလေးငယ်လေးကိုအနာဘိုင်တွေလိုက်ရှာနေကြပါတယ်။ကလေးလေးဟာ Nebraska ပြည်နယ်ကဖြစ်ပြီးမိဘတွေညီကိုမောင်နှမတွေနဲ့အတူ Florida မှာအပန်းဖြေခီးထွက်နေတာပါ။မိချောင်းဝင်ဆွဲချိန်တုန်းကသူတို့မိသားစုဟာအများအားဖြင့်လှေစီးထွက်ဖို့လုပ်ထားတဲ့လူလုံရေကန်တစ်ခုတည်းကရေဆက်မှလမ်းလျှောက်နေကြတာလို့ Orange County ရဲအရာရှိ Jerry Dummings ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ Seven Seas Lagoon လို့ခေါ်တဲ့အရိကန်ထဲမှာကလေးလေးကိုရှာဖို့ရဲနဲ့တခြားတပ်ဖွဲ့ဝင်50ကျော်ကိုလွှတ်ထားပါတယ်။အရိကန်ဟာ Orlando မြို့က Disney Grand Floridian အပန်းဖြေနေရာအပြင်ဘက်မှာရှိပြီး6မီတာလောက်နဲ့ပါတယ်။အဲ့ဒီနေရာမှာအရင်ကဒီလိုမျိုးမိချောင်းဆွဲခံရတဲ့အဖြစ်အပျက်တိတ်မကြသေးခင်ကဖြစ်ထားတာမျိုးမရှိဘူးလို့ရဲအရာရှိ Dummings ကပြောပါတယ်။ဒီကရနစ်ကအသက်62နှစ်အရွယ်ရေကူးသမားတူမိချောင်းဆွဲခံရပြီးတည်ဆုံတဲ့ဖြစ်ရဟာဖလော်ရီဒါမှာ2009ခုနှစ်ကတည်းကဆိုရင်မိချောင်းကိုက်လို့တည်ဆုံရတဲ့ပထမဆုံးဖြစ်ရဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မသိန်းကြီးထိုက်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလစ်ပါ Twilight Over Burma မှတ်တမ်းတင်ဆက်ကပြတ်သားခွင့်ပိတ်ပင်တဲ့ပေါ်ပြန်ကြရေးဝန်ကြီးဌာနရဲ့တုတ်ပြန်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကျင်းပနေတဲ့လူအခွင့်အရေးနဲ့လူကုန်သိက္ခာရုပ်ရှင်ပွဲတော်မှာ Twilight Over Burma မှတ်တမ်းတင်ဆက်ကကိုပြတ်သားခွင့်ပိတ်ပင်လိုက်တာဟာတီဇဲဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်တယ်လို့ပြန်ကြရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒီဘောဆော်ဘွားစောက်တာဆိုင်ရဲ့မဟာဒေဝီစောက်သူစန်နီကိုအင်္ဂါဆာဂျန်ကိုတိုင်ရေးတဲ့ Twilight Over Burma My Life as a Shan Princess စာအုပ်ကိုအခြေခံထားတဲ့မှတ်တမ်းတင်ဆက်ကားကိုနိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခွင့်ပိတ်ပင်ခံခဲ့ရတဲ့အတွက်ဝေဖန်တယ်တို့လည်းအကြီးအကျယ်ဆက်လက်ထွက်ပေါ်နေတာပါ။အကြောင်းစုံကိုတော့ဆက်လက်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံရုပ်ရှင်စင်စာဘုတ်အဖွဲ့ကပိတ်ပင်လိုက်တဲ့ဆိုတဲ့ Twilight Over Burma စကားဟာရှမ်းပြည်တိဘောစော်ဘွားရဲ့မဟာဒီဝီဖြစ်ခဲ့တဲ့ဩစတြီးယားအမျိုးသမီးရဲ့ဘဝကိုရိုက်ကူးထားတဲ့ဇာတ်လမ်းဖြစ်ပြီးအဲ့ဒီအချိန်တုန်းကရှမ်းတိုင်းသူတွေပေါ်မတရားပြုကျင့်တာတွေကိုဖော်ပြရမှာမြန်မာတပ်မတော်ရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုပြီးပြသခွင့်ပိတ်ပင်ခံရတာလို့သတင်းတွေထွက်ပေါ်လာတာကြောင့်လူမှုမီဒီယာတွေပေါ်မှာဝေဖန်မှုတွေကြဲကြဲလောင်လောင်ဖြစ်ပေါ်နေပါတယ်။ Twilight Over Burma ပြခွင့်အပိတ်ပင်ခံရတာဟာပညာရေးဝန်ကြီးဌာနရုပ်ရှင်အစည်းအရုံးနဲ့အခြားဌာနပေါင်းစုံပါဝင်တဲ့စင်စာဘုတ်အဖွဲ့ကတီဇဲဥပဒေနဲ့အညီလုပ်ခဲ့တာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင့်ဆွေက VOA ကိုရှင်းပြပါတယ
်။အဓိကတော့ကျွန်တော်တို့ပြောရင်တော့အမျိုးသားညီညွတ်ရေးအစည်းအဝေးနဲ့ပြည်သူ့ငြိမ်းချမ်းရေးစတင်ဒီဟာဒီပေါ်မှာသွားပါထိခိုက်နေတဲ့အချက်တွေတည်းဒီကားပြကွင်းပြကွက်ဒီပါရတဲ့ကြောင့်ပြသက်မသိရင်ဆိုရက်အမှတ်ချက်နဲ့ဒါတို့တော့မသိပါဘူး။ဒါတို့ပြသက်မပြုသင့်ပါဘူးဆိုပြီးတော့သူတို့ကတော့ဆုံးပြတ်ပြီးတော့ကျွန်တော်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ကတော့တာမန်အဖြစ်ကျွန်တော်တို့ကအဲ့ဒီဘယ်ကားပြပါဘယ်ကမပြပါနဲ့ဆိုတော့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ကဘာမှမဆုံးဖြတ်ချက်မရှိပါဘူးဒီ board ကကျွန်တော်ခုနတင်ပြတဲ့ board ကပဲဒါကိုယ့်ဘာကိုကြည့်ပြီးတော့အဲကိုပြတင်တယ်မပြတင်ဆိုတာဆောင်ရွက်နေတာဖြစ်ပါတယ်အဲ့တော့အခုလေဒီရုပ်ရှင်ဒီအဲ့လိုမျိုးပေါ့လေပြတာဘူးမသိပါဘူးဆိုပြီးတော့ board ကဆုံးဖြတ်ထားတယ်လို့ကျွန်တော်တို့သိရပါတယ်
ဒီမှတ်တမ်းရုပ်ရှင်ဟာတီဘောဆိုဘွားစัจจဆန်ရဲ့မဟာဒေဝီစောက်သူဆန်ဒီခေါ်အင်္ဂါစားခြင်းကိုတိုင်ရည်ထားတဲ့ Twilight Over Burma My Life as a Shan Princess အုပ်ကိုအခြေခံထားတဲ့မှတ်တမ်းရုပ်ရှင်ဖြစ်ပြီး ချမ်းပြည်နယ်ကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းထဲသွင်းရိုက်ကူးထားတာပါဒီရုပ်ရှင်ပွဲတော်မှာတချင်ကတက်မတော်ကာကွယ်ဦးစည်းချုပ်ဖြစ်ခဲ့သူ NLD နိုင်ကဦးတင်ဦးဟာဆိုရင်လေဒီမှတ်တမ်းရုပ်ရှင်ကိုကြည့်ခွင့်ရဖို့အားခေတာကြောင့်အဖွင့်မိကွန်းမှာထဲသွင်းပြောဆိုသွားပါတယ
်ဒီခု Toilet Over ဘာမှဆိုတဲ့အေဗရာမကြည့်ခွင့်စရာဟာလူအခွင့်အရေးအေဗရာဆုံးရှုံးနစ်နာပြီးလူသားတယောက်အနေနဲ့မဖြစ်သင့်မဖြစ်တိုက်တာကိုခံရတဲ့ဟာအပေါ်မှာဘယ်လိုပြသသွားမလဲဘယ်လိုဖြစ်ပြီးတော့လာခဲ့တယ်ဆိုတာကိုအင်မတန်မှကျွန်တော်စိတ်ပါဝင်စားမှုရှိပါတယ
် Twilight Uber ဘာမှဇလန်းပြသခွင့်ရဖို့ပြန်လဲစီစစ်ပေးပါရန်ရုပ်ရှင်ပွဲကျင်းပရေးအဖွဲ့ကပညာရေးဝန်ကြီးကိုပြန်လဲလျှောက်ထားခဲ့ပြီးရုပ်ရှင်စင်စာဘုတ်အဖွဲ့ကဒုတိယတစ်ကြိမ်ပြန်လဲကြည့်ရှုစီစစ်ရမှာလဲပြသရန်မတင်ဘူးလို့သာဆုံးဖြတ်ခဲ့ပါတယ် NLD အစိုးရလက်ထက်စာပေဂီတရုပ်ရှင်လောကမှာလွတ်လပ်စွာဖန်တီးခွင့်တွေရလာမယ်လို့ညွှန်လင်းထားကြပေမဲ့လက်ရှိတိုင်းပြည်ရဲ့အခြေအနေအရအလားတူကန့်သတ်မှုမျိုးတွေဆက်ရှိနေနိုင်သေးတယ်လို့ပညာရေးဝန်ကြီးဌာနအမြဲတမ်းအတွင်းမှဦးတင်ဆွေကပြောပါတယ
်ဥပဒေအရဖွဲ့ထားတဲ့စင်ဆာအနေနဲ့ကတော့ဟိုသူ့အနေနဲ့ကတော့ဘယ်ဖြစ်ဘယ်ခါမှဖြစ်ဖြစ်တကယ်မသိဘူးလို့ပြောတဲ့အစားမျိုးကတော့ဟိုသူ့ criteria နဲ့မမြင်တော့ပိတ်တာကတော့ပြသပြမပြုတာတည်းကတော့ရှိမယ်ပဲလို့ကျွန်တော်တော့ထင်နေခမဟိုကျွန်တော်တို့စီမံနေမှုပါဘူးစင်ဆာဘုတ်ကတော့ဒီရုပ်ရှင်နဲ့ပတ်သက်တာတော့နိုင်ငံကြီးတော်တော်များများမှရှိပါတယ်ဟိုတွားနေတဲ့ပုံစံချင်းတွေကတော့အများကြီးပေါ့လीမတူနေတာတူနေတာတွေပေါ့
Twilight Over ဘာမှရုပ်ရှင်ပြသခွင့်အပိတ်ပင်ခံရတာနဲ့ပတ်သက်လို့ဒီရုပ်ရှင်ပွဲတော်ကိုကိုယ်တိုင်တက်ရောက်နေတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကအခုလိုမှတ်ချက်ပေးပါတယ
်ဒီဇလန်ထဲမှာပါတဲ့အသေးစိတ်အချက်လက်ကလေးတွေဟာမှန်နေမမှန်ဘူးဆိုတာတွေဟာတကယ်လို့မမှန်ခဲ့ဘူးဆိုလို့ရှင်လည်းတခြားမမှန်ကန်ပါဘူးဆိုတဲ့တည်တောက်သားတွေတချင်းချင်းမှထွက်လာမယ်ပေါ့နော်အဲ့တော့အဓိကအကြောင်းရင်းကဒီဖြစ်ရမျိုးတကယ်ချစ်ခဲ့တယ်ဆိုလို့ရှင်အားလုံးလူတွေအနေနဲ့ကိုယ်တိုင်သိရှိပြီးတော့ဟိုအပြန်အလှန်ပေါ့နော်ညင်းဆိုမှုတွေတစ်ထက်ကနေပြီးတော့ကြိုးချောင်းပြညင်းဆိုမှုတွေဒါမျိုးလေးတွေထွက်လာတယ်ဆိုလို့ရှင်တော့အားလုံးရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ကလေးတွေလုပ်နိုင်မှာပေါ့ဒါနှစ်ပေါင်းအတော်ကြာတုန်းကဖြစ်ခဲ့တဲ့ကိစ္စလေဒီကိစ္စကြောင့်အခုလက်ရှိတက်မတော်ရဲ့ဂုံတိတ်ကညှိုးနှွမ်းစေရမယ်ဆိုတော့မဟုတ်ဘူးပေါ့ဟိုတကယ်တမ်းကြာလို့ရှိရင်တက်မတော်အနေနဲ့ဒါတစ်ချိန်လုံးကဖြစ်ခဲ့တဲ့ကိစ္စအခုလက်ရှိငါတို့လုပ်နေတဲ့တက်မတော်ဟာဒီလိုအခြေအနေမျိုးတွေမဖြစ်စေရဘူးဆိုတော့ပုံစံမျိုးနဲ့ကြီးကပ်မယ်ဆိုလို့ရှိရင်လည်းဒါအမှန်ကန်တဲ့ကြီးကပ်မှုဖြစ်မှာပဲလေ
ဒီနိုင်ငံကရုပ်ရှင်ပွဲတော်မှာလူအခွင့်ရေးနဲ့လူဂုံတိတ်ကကိုအပြည့်ပြင်းဆုံးပေါ်ကျူးနိုင်တဲ့ရုပ်ရှင်ကိုရွေးချယ်ဆုပေးတဲ့အခါဒေါ်ဆန်းစုကြည်စုမင်းကိုနိုင်စုဟန်တာဝူရီဦးဝင်းတင်စုတွေအပြင်စု၉စုကိုချင်းမြင့်သွားမှာဖြစ်ပါတယ်ဒီနေ့အတွက်ထူကြတာကတော့ VOA American အသံအနေနဲ့ရွေးချယ်ချင်းမြင့်မဲ့ VOA စုပါဝင်လာပါတယ်ခင်ဗျာ
Twilight Over Burma မတ်တန်တင်ဇက်ကပြသခွင့်ပိတ်ပင်တဲ့ပေါ်ပြန်ကြရေးဝန်ကြီးဌာနရဲ့တုတ်ပြန်ချက်ကိုကိုညံဝင်းအောင်မြင်းမြန်တင်ပြခဲ့တာပါရှင်အခုတော့27ရာစုပင်လုံညီလာခံကျင်းပနိုင်ရေးကြိုးပမ်းမှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်27ရာစုပင်လုံညီလာခံမှာပါဝင်ရေးအတွက်ညီလာခံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့အဖွဲ့ဟာလာမယ့်တောက်ကြနေ့မှာဝမိုင်းလာစားရလက်နကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့ရှမ်းပြည်နယ်အရှိပိုင်းမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဝမိုင်းလာအဖွဲ့တွေဘက်ကတော့27ရာစုပင်လုံညီလာခံကိုကြိုးဆိုထားပြီးပါဝင်တက်ရောက်ရေးကိုတော့တွေ့ဆုံပွဲအပြီးမှသာဆုံးဖြတ်နိုင်မယ်လို့ပြောပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးဆက်ကော်မတီနှစ်ဟာတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဒီလာစံပိုင်းကလေးကစတင်ပြီးတွေ့ဆုံဆွေးနွေးရမှာဒီရက်ပိုင်းတွေအတွင်းမှာတော့ဝမိုင်းလာစတဲ့အဖွဲ့တွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။27ရာစုပင်လုံအကျိုးပြင်ဆင်ရေးဆက်ကော်မတီနှစ်နဲ့တွေ့ဆုံမဲ့အစီအစဉ်ကိုမိုင်းလာအဖွဲ့လိုလူတီများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတက်မတော် NDAA ရဲ့အတွင်းရင်းမှုဦးကြည်မြင့်ကအခုလိုပြောပါတယ်။
ကျွန်တော်တို့ကဆက်ကော်မတီနဲ့မိုင်းလာမှာတွေ့ဆုံတဲ့ဝအဖွဲ့နဲ့ကျွန်တော်တို့မိုင်းလာအဖွဲ့အဲ့ဒါမင်္ဂလာပါတိကျမယ်ဒီကတော့မစ်တီရာစုပင်လုံးပင်လုံးကြီးလာခံလေအဲ့ဒါပြပါဝင်ဖို့အဲ့ဒါလာမတွေ့ဆုံဖြစ်ခေါ်တာပါ
27ရာစုပင်လုံးကျင်းပမှာကိုကြိုးဆိုကြောင်းဦးကြည်မြင့်ကပြောဆိုပြီးညီလာခံမှာတက်မဲ့မတက်ဘူးဆိုတာတော့ဆွေးနွေးပွဲပြီးမှဆုံးဖြတ်နိုင်မယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့ကြိုးဆိုပါတယ်ကြိုးဆိုပါတယ်နောက်ဆုံးမှာပဲဖြစ်မယ်ဆိုရင်ပြင်းပြမှာပဲကြည့်မယ်ဒီကိစ္စနဲ့ပတ်သက်ပြီးဟာဆွေးနွေးပြမှာပဲကြောင်းသူပြောနေတယ်အခုမှဆွေးနွေးခင်တာကတော့ဘာမှမပြောပြောနိုင်ဘူ
းပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရင်းမှုဦးလာမောင်ရွှေကတော့ဇွန်လ18ရက်နေ့ဒါမှမဟုတ်17ရက်နေ့မှာ ဝါနဲ့မိုင်းလာအဖွဲ့ခေါင်းဆောင်တွေနဲ့ကြိုက်တုံမြို့ဒါမှမဟုတ်မိုင်းလာမြို့မှာတွစ်ဆုံဖို့စီစဉ်ထားကြောင်းတွစ်ဆုံမဲ့ဒေသရဲ့ရာသီဥတုအပေါ်မှာမူတည်မှဖြစ်ကြောင်းပြောဆိုထားတာကိုဒီနေ့တို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်ညီလာခံအကျိုးပြင်ဆင်ရေးဆက်ကော်မတီနှစ်ဟာဒီလ3ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာ NCA ကိုလက်မှတ်မြေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၉ဘွဲ့ပါဝင်ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းသာလူမျိုးများ Federal Council UNFC နဲ့ပထမအကြိမ်တွေ့ဆုံဆွေးနွေးခဲ့သလိုဒီလတတိယပတ်မှာဒုတိယအကြိမ်ထပ်မံတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့ညီလာခံအကျိုးပြင်ဆင်ရေးဆက်ကော်မတီတစ်ကတော့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တွဲဆုံဆွေးနွေးရေးကိုတာဝန်ယူထားပြီးဒီလ9ရက်ကနေ12ရက်နေ့အထိနိုင်ငံရေးဆိုင်ရာမူပေါင်းပြင်ဆင်ရေးကိုရန်ကုန်မြို့မှာဆွေးနွေးခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကိုတော့လာမယ့်ဇူလိုင်လအတွင်းမှာကျင်းပနိုင်ဖို့အတွက်ရည်ရွယ်ထားတာလည်းဖြစ်ပါတယ်
27ရာစုပင်လုံညီလာခံတင်ပနိုင်ရေးကြိုးပမ်းမှုနောက်ဆုံးအခြေအနေတွေကိုကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။အခုတော့ဆန္ဒပြအလုပ်သမားတွေရုံထုတ်တဲ့ကိစ္စကိုတင်ပြပေးပါမယ်။စကိုင်းတိုင်းသစ်အချောထက်ဆက်ယုံကဆန္ဒပြတဲ့အလုပ်သမားတွေနဲ့ထောက်ခံသူတွေကိုဒီကနေ့တရားရုံးမှာရုံထုတ်စစ်ဆေးရမှာထိတ်တက်ရင်ဆိုင်မှုတွေနဲ့ကြုံခဲ့ရပါတယ်။နေပြည်တော်တာကုံမြို့နယ်တရားရုံးမှာရုံထုတ်စစ်ဆေးချိန်မှာတင်းမာမှုတွေကြုံခဲ့ရတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းသစ်ချောတဲ့စိတ်ယုံကအလုပ်သမားတွေဟာအလုပ်ရှင်ကအလုပ်ထုတ်ပစ်တာကြောင့်သူတို့ရဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက်နေပြည်တော်သမရယုံထီတွားရောက်ဖို့အတွက်ခြိတက်ခဲ့ရမှာတက်ကုန်းမြို့ဝင်မှာဖမ်းဆီးခံခဲ့ရတာပါအလုပ်သမားတွေနဲ့သူတို့ကိုဝန်းရံခဲ့တဲ့ကျောင်းသားတွေပြည်သူအလုံး15ဦးခန့်ဖမ်းဆီးခံခဲ့ရပြီးပုံမှန်905ခါခွေအပါဝင်ပုံမှန်4ဦးလောက်နဲ့တရားစွဲဆိုခံထားရပါတယ်ဇွန်လ15ရက်နေ့ရုံထုတ်ချိန်မှာတော့ဖမ်းဆီးခံရသူတွေကတရားရုံးကိုတပိတ်မောက်ခဲ့တာကြောင့်အတင်းအကျပ်တန်ကျုပ်ခတ်ချုပ်နှောင်ပြီးရုံးထုတ်စစ်ဆေးခဲ့တယ်ဆိုပြီးတရားရုံးကိုတွားရောက်ခဲ့တဲ့ဘဂတများအဖွဲ့ချုပ်ရဲ့ခေါင်းဆောင်ကိုအောင်မင်းဆန်းကပြောပါတယ
်သူတို့ကတရားရုံးကိုတပိတ်မောက်ထားတာဟုတ်တရားရေးစီရင်ရေးကိုတပိတ်မောက်ထားတဲ့အခါကျသူတို့ကအစ်မခံဘူးပေါ့နော်သူတို့အစ်မခံတဲ့အခါကျပြီးခဲ့တဲ့ပတ်ကလေးကအစ်မခံဘူးအဲ့တော့ဒီတစ်ပတ်တော့သူတို့ကအဲ့ဆန်းထားတဲ့လူတွေအားလုံးကိုလက်ထိတ်တွေဆန့်တန်ကျုပ်တွေတွဲပြီးတော့တရားရုံးထဲကိုစုထုတ်ပြီးတော့တွင်းကြရပေါ့အဲ့လိုနည်းနဲ့ပဲသူတို့အဲ့တရားရုံးထဲကိုတွင်းပြီးတော့ပေါ်ရပေါ့ပေါ်ပြီးတော့ဘိုးတို့တော့မသိဘူးရုံချင်းချပေးလိုက်တယ်။တရားဥပဒေကိုမဝင်မှုဆိုတဲ့အခါကျတော့သူတို့ချုပ်တန်းနေရနေပြီးတော့တရားရုံးကြီးရောက်အောင်ရေးဝိုင်းမှပြီးတော့ပေါ်တာပေါ့နော်။တရားဥပဒေဆွဲနာပေါ့။သူတို့အဲ့လိုလုပ်မယ်ဆိုတာကျွန်တော်တို့လုပ်တယ်ဆိုတော့ကျွန်တော်တို့ကပြီးမှဝင်ခွင့်ရမှာကျွန်တော်တို့သိရတယ်။တကယ်တော့ဒီတစ်ပတ်ကလုံခြုံရေးကိုတအားချင်းချထားတယ်။တန်ဆူကျိုးတွေပါတယ်တရားရုံးပတ်ပတ်လဲကိုတန်ဆူကျိုးတွေနဲ့ပိတ်ပြီးတော့ကာထားတယ်။ရေးတဲ့အဆောင်တွေလည်းအများကြီးချထားပြီးတော့ဝင်ခွင့်မပေးဘူးဒီဟိုကပြင်ပလာတဲ့လူတွေအားလုံးလေ။သူတို့အားလုံးကိုဝင်ခွင့်မပေးဘူး။
ဒီလိုအခြေအနေတွေကြောင့်တရားရုံးမှာဘာမှစစ်ဆေးလို့မရတော့ဘဲနောက်နှစ်ပတ်ချာပြီးရုံးချင်းကိုဂျွန်လ29ရက်နေ့ထိချိန်ဆလိုက်ပါတယ်။အာဏာပိုင်တွေဘက်ကတော့တရားရုံးရှေ့မှာចောင်းသားနဲ့အလုပ်သမားကိုထောက်ခံတဲ့အင်အားစုတွေကအလံအနေနဲ့အားပေးထောက်ခံတဲ့ပုံစံနဲ့လာရောက်ခဲ့ကြတာကြောင့်တရားစီရင်ရေးကိုအနှောက်အယှက်ဖြစ်စေတယ်ဆိုပြီးပြောဆိုနေတာပါ။ဒါပေမဲ့တက်ကြွလှုပ်ရှားသူတွေအနေနဲ့ကတော့အလုပ်သမားတွေအနေနဲ့တရားစီရင်စနစ်ကိုယုံကြည်မှုမရှိဘူးဆိုတာကိုသူတို့လည်းထောက်ခံကြောင်းနဲ့စူပူမှုတွေဖန်တီးဖို့လာတာမဟုတ်ဘူးလို့ဆိုပါတယ်။
ကိုယ်သူကူကျင်လို့ဆန္ဒပြတဲ့သဘောတွေပါလေအဲ့လိုလည်းမဟုတ်ဘူးကိုလူတွေစိတ်ဓာတ်မကြအောင်အားပေးတဲ့သဘောပဲ
တက်ကုန်းမြို့မှာရဲရအများအပြားနဲ့လုံခြုံရေးကိုတင်းကျပ်စွာချထားတယ်လို့တရားစီရင်ရေးကိုလက်မခံတဲ့အလို့သမားတွေကိုလည်းအတင်းအကျပ်တရားရုံးထဲကိုခေါ်သွင်းလာမှုတွေကြောင့်ဒါမျိုးတွေနောက်တစ်ပတ်ရုံးချင်းတွေမှာဆက်လုပ်နေမယ်ဆိုရင်နှစ်ဖက်လုံးမှာတင်းမာမှုတွေဆက်ဖြစ်နိုင်တယ်လို့လည်းကိုအောင်မင်းဆန်းကပြောပါတယ်အဲ
ဒီပုံစံအတိုင်းဆက်လုပ်မယ်ဆိုလို့ရှိရင်တော့ဒီဖန်တီကန်ရတဲ့လူတွေကိုယ်တိုင်လည်းတာရှိသူတို့ကိုစိတ်ဆိုထိနိုင်မှာမဖြစ်ဘူး။နောက်ပြီးရဲဘော်တွေကိုလာတွေ့တဲ့အမြင်အမှုအရေးအားလုံးကဒီတစ်ခေါက်တော့တော့စိတ်မကောင်းနဲ့။နောက်ကောက်တွေနောက်ကောက်တွေပါဒါအဲ့လိုလုပ်တယ်ဆိုလို့ရှိရင်တော့ကျွန်တော်လည်းပြိပခါတွေဖြစ်လာနိုင်တဲ့အနေအထားရှိတယ်။သူတို့အိုက်တိုင်းလာဆက်သွားမယ်ဆိုလို့ရှိရင
်။သခိုင်းမျိုးတိချောတဲ့စိတ်ယုံကအလုသမားတရားကျော်ဟာသူတို့ရဲ့ပြဿနာတွေကိုအလုရှင်နဲ့အလုသမားဝန်ကြီးဌာနဘက်ကဖြေရှင်းပေးမှုမရှိဘူးဆိုက AP လ29ရက်နေ့ကစတင်ပြီးနေပြည်တော်ကသမရယုံကိုတွားရောက်ဖို့အတွက်စတင်ချိတက်ခဲ့ကြပါတယ်။တပတ်ခန့်ကြာတဲ့အထိချီတက်ခဲ့ပြီးမှတော့နေပြည်တော်မှာလူသမားခေါင်းဆောင်တွေကိုလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါ။ညှိနှိုင်းမှု၅ရက်တာကာလအတွင်းတပိတ်ကိုယာယီရနာထားပြီးလူသမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်။နောက်ဆုံးမှာတော့သူတို့ရဲ့တောင်းဆိုချက်တွေဟာရှင်းနဲ့လောက်ပဲမရရှိတဲ့အတွက်ကြောင့်ဆိုကလူသမားတွေဟာဆက်လက်ပြီးတော့ချီတက်တပိတ်မှောက်ရာကနေနေပြည်တော်ဝင်တက်ကုန်းမြို့မှာဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာဖြစ်ပါတယ်ရှင်။
စကိုင်းတိုင်းတစ်အချောထက်ဆက်ယုံကဆန္ဒပြအလုပ်သမားတွေရုံထုတ်ချင်းတင်းမာမှုတွေဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မအေးအေးမှာသတင်းပေးပို့ခဲ့တာပါရှင်။အခုတော့စီးပွားရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်။ မြန်မာနိုင်ငံရဲ့အခြေခံအဆောက်အုံတွေတိုးတက်လာဖို့အတွက်နေ့စဉ်ချေငွေအမေရိကန်ဒေါ်လာသန်း350အထိငါးနှစ်စီမံကိန်းနဲ့ငွေချေးဖို့အာရှဖွံ့ဖြိုးရေးပန်း ADB ကကတိပြုလိုက်ပါတယ်နိုင်ငံတကာနဲ့ကူးသန်းရောင်းဝယ်နိုင်အောင်အခြေခံအဆောက်အုံတွေတိုးတက်ဖို့လိုအပ်တာကြောင့်ဒီကဏ္ဍတွေမှာကူညီဖို့ရည်ရွယ်ထားတယ်လို့လည်းမြန်မာနိုင်ငံကိုရောက်နေတဲ့ ADB ဥက္ကဋ္ဌတာကီဟီကိုနာကာအိုကပြောပါတယ် ADB ဥက္ကဋ္ဌရဲ့ခီးစဉ်အပြီးရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မတ်တင်ဂီလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့အခြေခံအဆောက်အအုံတွေတိုးတက်လာဖို့အတွက်လာမယ့်2019ကနေစပြီးတော့နှစ်စဉ်ချင်းငွေအမေရိကန်ဒေါ်လာတန်း350အထိတိုးမြင့်ချပေးသွားဖို့ရှိတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ဥက္ကဋ္ဌတာကီဟီကိုနာကာအိုကပြောဆိုလိုက်ပါတယ်ချင်းငွေတွေကိုစွန့်အင်တဲ့လမ်းမဆက်သွယ်ရေးကဏ္ဍတွေမှာအဓိကထားပြီးအသုံးပြုမယ်လို့အခုလိုပြောဆိုလိုက်ပါတယ
် starting considering the new 5 year strategy starting from 2017
2019ခုနှစ်ကစပြီးချင်းငွေတွေတိုးမြင့်ချပေးသွားဖို့တာဝန်ရှိသူတွေနဲ့လည်းကျွန်တော်တို့ပြောဆိုပြီးပါပြီ။နှစ်စဉ်ချင်းငွေအမေရိကန်ဒေါ်လာတန်း150ကနေတန်း350အထိ9နှစ်ကြာထုတ်ချေးသွားမှာပါ။ဒီချင်းငွေတွေကိုကဏ္ဍတော်တော်များများမှာအသုံးချသွားမှာပါ။အဓိကအားဖြင့်တော့အခြေခံအဆောက်အအုံတွေဖြစ်တဲ့စွမ်းအင်နဲ့လမ်းပန်းဆက်သွယ်ရေးကဏ္ဍတွေမှာအသုံးပြုသွားပါမယ်။
သူရဲ့ခရီးစဉ်အပြီးဒီနေ့ရန်ကုန်မြို့ချက်ထရမ်ဟိုတယ်မှာသတင်းထောက်တွေနဲ့တွေ့ဆုံပြီးပြောဆိုခဲ့တာပါ။ဒုတိယဦးစားပေးအနေနဲ့အလဲတန်းပညာရေးအဆင့်နဲ့တပ်မွေးဝမ်းကြောင်းပညာသင်ကျောင်းတွေမှာကူညီထောက်ပံ့သွားမှာဖြစ်ပြီးစိုက်ပျိုးရေးနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးတွေမှာလည်းခွဲဝေထောက်ပံ့သွားမယ်လို့ဥက္ကဋ္ဌနာကာဝါကပြောပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကူးသန်းရောင်းဝယ်ရေးတွေကိုလုပ်ကိုင်မှုအတွက်အခြေခံအဆောက်အအုံလိုအပ်ချက်တွေရှိနေသေးတာကြောင့် ADB အနေနဲ့ဒီစီမံကိန်းနဲ့ကူညီတာဖြစ်တယ်လို့လည်းဥက္ကဋ္ဌနာကာဝါကအခုလိုပြောပါတယ
်။ We need moreFactories and companies, domestic foreign. So,
နိုင်ငံကကူးသန်းရောင်းဝယ်ရေးလုပ်ဖို့အတွက်ပြည်တွင်းပြည်ပစက်ရုံတွေ၊ကုမ္ပဏီတွေရောက်လာပါလိမ့်မယ်။စီးပွားရေးသမားတွေကတော့မြန်မာနိုင်ငံမှာကူးသန်းရောင်းဝယ်လုပ်ချင်နေကြပါပဲ။စွမ်းအင်နဲ့ဆက်သွယ်ရေးပိုင်းမှာလိုအပ်ချက်တွေရှိနေပါသေးတယ်။ဒါနဲ့ပတ်သက်လို့ကူညီထောက်ပံ့ဖို့စီမံကိန်းတွေရှိပါတယ်။
အတိုးနှုံးတက်တက်တတာနဲ့ငွေကြေးအမြောက်အများကိုချီးငွေချပေးပေမဲ့လေမြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ချဆောင်မှုကင်းအောင်စနစ်တကျဆောင်ရွက်မှာဖြစ်ပြီးလိုအပ်ရင်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိတယ်လို့လည်းဥက္ကဋ္ဌနာကာဝကပြောပါတယ
်။ Do we have a very strong anti-corruption and integrity office to
ဖြစ်နိုင်ခြေရှိတဲ့အကျင့်ပြတ်ချဆောင်မှုတွေကိုတရားစုံစမ်းစစ်ဆေးဖို့အတွက်တင်းကျပ်တဲ့အကျင့်ပြတ်ချဆောင်မှုတိုက်ဖျက်ရေးအဖွဲ့ရှိပါတယ်။တချို့နိုင်ငံတွေမှာလည်းနိုင်ငံတကာကကူညီထောက်ပံ့မှုတွေကိုအလွဲသုံးစားမပြုတ်လုံနိုင်အောင်တင်းတင်းကြပ်ကြပ်ထိန်းချုပ်ကြသလိုကျွန်တော်တို့မှာလည်းအလွဲသုံးစားမှုကိုရှောင်ရှားနိုင်အောင်စနစ်တကျကာကွယ်ဖို့နည်းလမ်းတွေရှိပါတယ်။လက်ရှိမြန်မာအစိုးရကလည်းအကျင့်ပြတ်ချာစားမှုတိုက်ဖျက်ရေးကိုဆောင်ရွက်နေတယ်ဆိုတာသိရတော့လိုအပ်ရင်ပူးပေါင်းပါဝင်ဖို့အသင့်ပါပဲ။
မြန်မာနိုင်ငံကိုနှစ်ရက်တာရောက်ရှိနေတဲ့ ADB ဥက္ကဋ္ဌနာကာဝဟာဇွန်လ14ရက်နေ့မှာတော့တမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးတော်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့တာပါ။ဒါ့ပြင်သူ့ရဲ့ခီးစဉ်တွင်ရင်းနှီးမြှုပ်နှံမှုဆိုင်ရာကဏ္ဍတွေမှာလိုအပ်တဲ့ကူညီမှုတွေပေးနိုင်ဖို့အတွက်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးကျော်ဝင်း၊စောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်၊လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဦးဖေစင်ထွန်း၊ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန်းစင်မောင်တို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။မတ်တင်ကြီးလင်းတင်ပြပို့ခဲ့တာပါတော်ရရှင်တွေ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ထုတ်လွှင့်တဲ့ခဏတွေကိုလည်းနားဆင်ရမှာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဦးကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်တွေအပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ရမှာပါမြမအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့ရု
ပ်ရှင်အားသမရှိရေးသမောင်ရဲ့ကိုရေကိုတိုက်စီတဲ့ဆန်းနေပါဝင်နေတဲ့အတွက်များပြည်သူပြတ်တဲ့ရင်မဖြစ်ရောပါဘူးဆိုတော့မှချင်းနဲ့ဆက်လာတာပါဒီ။ဒါကိုမကြဘူးတမ်းမီတာတတ်မလို့မဟုတ်ပါဘူး။
Human Dignity Film Institute ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါ်မွန်မွန်မြတ်ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတစ်ပတ်အပတ်စဉ်ကန်တာတွေကိုမတင်ဆက်ခင်မှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်နိုင်ငံမှာဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုနောက်ဆက်တွဲအခြေအနေတွေကိုအရင်ဆုံးတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်းသေဆုံးခဲ့သူတွေအတွက်အောက်မေ့ပွဲမီထွန်းဆုတောင်းပွဲတွေမှာအမေရိကန်ပြည်ထောင်စုတဝန်းကမွတ်စလင်တွေလည်းပါဝင်တက်ရောက်ကြပါတယ်။အမေရိကန်ပြည်ထောင်စုသမိုင်းမှာအဆိုးဝါးဆုံးပစ်ခတ်မှုကိုကျူးလွန်ခဲ့သူတနတ်သမားရဲ့လောက်ရကိုအတိအလင်းစန့်ကျင်ရှုံချပြောဆိုကြပါတယ်။ VOA သတင်းတော်အဲလစ်ဘက်လီရဲ့သတင်းပေးပို့ထားတာကိုဦးသိန်းထိုင်ဦးကတင်ပြပေးပါမယ်ရှင်
။အစ္စလမ်ဘာသာဝင်တွေရဲ့ထို့အမြဲရမဒန်ဥပုသ္တရာသီနေဝင်ချိန်အထိဥပုသ္တဆောင်ပြီးငြိမ်သက်စွာကုသိုလ်ယူနေတဲ့ကာလပါဒီနေ့ရမဒန်ဥပုသ္တရာသီမှာတော့အမေရိကန်ပြည်ထောင်စုတဝန်းကမွတ်စလင်တွေအခုလိုထွက်ပြီးတော့ပြောဆိုလာကြပါတယ်
We express our unequivocal
ရှင်းရှင်းပဲပြောချင်ပါတယ်ဒီလိုရက်ကိုကျွန်မလုံးဝရှုတ်ချပါတယ်ဆိုပြီးတာဘိုင်းကယ်လီဖိုးနီးယားပြည်နယ်အစ္စလာမစ်အသင်းကဟာဒက်တာရဖီကပြောသွားခဲ့တာပါအိုင်းစစ်ဆွေးရောက်ဖွဲ့တွေကိုတစ္ဆာခံသူအဖြစ်တာဝန်ရှိသူတွေပြောဆိုနေတဲ့တရတ်သမားအိုမာမက်ဒန်ရဲ့လုံရက်ကိုစန့်ကျင်ရှုတ်ချနေကြပါတယ်ဒီလုံရက်ဟာမွတ်စလင်တွေရဲ့တပ်ဝင်ယုံကြည်မှုကိုကိုးစားမပြုတဲ့အကြောင်းဗာဂျီးနီးယားပြည်နယ်ကမွတ်စလင်တူဖြစ်တဲ့ဟော့ဆန်ဂူလာကလည်းခုလိုပြောပါတယ်
You are a person of the faith and you have the love of your creator
ဘာသာယုံကြည်တပ်ဝင်နဲ့ကိုယ့်ကိုဖန်ဆင်းထားသူကပေးရတဲ့မေတ္တာတရားကိုနှလုံးသွင်းမယ်ဆိုရင်အမုန်းတရားဆိုတာထားဖို့နေရာမရှိပါဘူးယာစုမှုအတွက်လည်းနေရာမရှိပါဘူးဒီလူတွေဟာယာစုသားတွေပါသူတို့လူချင်းတာတွေအတွက်ဘာမှဆိုအကြောင်းပြသွားသူတွေပါ
Last Vegas မှာတော့ Muslim တူဖြစ်တဲ့ Jesse Savage ဟာအော်လတော်မတယောက်ဖြစ်ရေးရှင်ပြိုင်းနေသူပ
ါ That person does not speak for me. Therefore I do not have to apologize.
အဲ့ဒီသူဟာကျွန်တော်ကိုကိုစားပြုပြောနိုင်တဲ့သူမဟုတ်ပါဘူး။ဒါကြောင့်သူ့လုပ်ရတဲ့အတွက်ကျွန်တော်တောင်းပန်စရာတော့မရှိပါဘူး။ကျွန်တော်တို့ Muslim လူမှုအတိုင်းဝိုင်းကိုစားကျွန်တော်ကိုစားပြောနိုင်တာကတော့ American Muslim တွေအနေနဲ့တုံ့လှုပ်မိသလိုစိတ်ပြက်မိပါတယ်။ဒီနိုင်ငံအတွင်းကတခြားသူတွေလိုပဲနာကျင်ခံစားရပါတ
ယ်။အော်လန်ဒိုမှာရှိတဲ့မွတ်စလင်တူဖြစ်တဲ့တာရက်ရှာရီကတော့တနတ်သမားဟာယူသွနေသူလို့ခေါ်ခြင်းနဲ့အကြောင်းအခုလိုပြောပါတယ
်။ We should not call him a Muslim. Because
ကျွန်တော်တို့ကသူ့ကိုမွတ်စလင်လို့မခေါ်ထိုက်ပါဘူး။မွတ်စလင်တွေကမတတ်ပါဘူး။မွတ်စလင်တွေကငြိမ်းချမ်းစွာနေထိုင်သူတွေပါ။ကုရ်အန်ကျမ်းစာမှာကိုနဲ့မတူတဲ့လူအဖွဲ့အစည်းတွေရဲ့နေထိုင်မှုအပေါ်မှာလေးစားဖို့တွန်းတင်ထားတာ
ပါ။ဝါရှင်တန်မှာကျင်းပတဲ့မီထွန်းဆူတောင်းပွဲမှာအဗီယာဘယ်ဂါမီဆိုတဲ့မွတ်စလင်မိန်းကလေးတယောက်ကတော့မွတ်စလင်တွေကလိင်လူချင်းစုံမဲ့သူတွေနဲ့လိင်သက်မချက်ကွဲပြားသူတွေရဲ့ခွင့်ရေးတွေကိုပို့ပြီးတော့အတိအမှတ်ပြုဖို့လိုလာပြီးဆိုပြီးပြောဆိုသွားပါတယ်။လော့စ်အန်ဂျလိစ်မြို့ကအစ္စလာမစ်အသင်းမှကျင်းပတဲ့အောင်းပွေပွဲအခမ်းအနားမှာတော့ဒုတိယဆက်ဆံရေးတာဝန်ခံဆလန်အာမာရီယိုဒီကခုလိုပြောပါတယ
်ပြသခင်ကိုယုံနေဆိုရင်လူသားချင်းချင်းတန်းတူညီမျှဂုဏ်သိက္ခာကိုလေးစားဖို့လည်းယုံကြည်ရပါလိမ့်မယ်အတုံးချလူရဆွဲတဲ့ဘာသာရေးမျိုးကျွန်တော်လက်မခံပါဘူး ISC ကိုပြောချင်တာကတော့ခမည်းတော်လူရရှက်ဖို့ကောင်းတယ်ဆိုတော့ပါပဲ
ဒီအချိန်မှာဘာသာပေါင်းစုံချညီညွတ်ရေးကရေးကြီးတဲ့အကြောင်းမွတ်စလင်ခေါင်းဆောင်တွေကပြောဆိုကြပါတယ်အစွန်းရောက်လူရတွေကိုစန့်ကျင်ပြီးတိုင်းပြည်အတွင်းရခဲ့တဲ့နာကျင်မှုတွေကိုကုစားနိုင်အောင်လှုံ့ဆော်သွားမယ်လို့လည်းသူတို့ကပြောဆိုကြပါတယ်ခင်ဗျာ
ဦးသိန်းထိုင်ဦးပြောပြခဲ့တာပါရှင်အခုတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့အုတ်အော်တောင်းနှင်းဖြစ်သွားတဲ့အမှုပညာရှင်တွေငွေအလိတ်ခံရမှုစင်ကာပူဝန်ကြီးချုပ်ကိုတည်ခင်းတဲ့နိုင်ငံတော်ညစာစားပွဲအကြောင်းမွန်ပြည်နယ်ကပျောက်သွားတဲ့ဟင်းသာရုပ်ပြန်တွေ့ပြီးဆိုတဲ့သတင်းတွေကိုနားဆင်ရမှာပါမအိတ်ခိုင်ဦးတင်ပြထားတာကိုဦးဆက်မွေကကူညီတင်ဆက်ထားပါတယ်ရှင်
နုပညာရှင်အဆိုတော်တူဖြစ်တဲ့ကြပြားပွဲမှုကနေလုပ်ငန်းနဲ့ဆက်ဆက်ပြီးတော့ယူထားတဲ့ငွေကြေးတွေကိုပြန်မပေးဘဲရှောင်နေတာနဲ့ပတ်သက်လို့ငွေပြန်လိုချင်သူအနုပညာရှင်14ဦးကနေသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့မီဒီယာကိုချပြလိုက်တဲ့အကြောင်းအရာဟာပြည်သူအများအတွက်ဒီတစ်ပတ်မှာစိတ်ဝင်စားဆုံးသတင်းတစ်ခုဖြစ်သွားခဲ့ပါတယ်။ကြပြားပွဲမှုစီကနေငွေပေါင်း3,000နဲ့ချီပြီးတော့ပြန်မဆက်ဖင်းနဲ့ရှောင်ပြေးနေတာကြောင့်အဆိုတော်မေခလာဦးဆောင်ပြီးတော့မီဒီယာကိုရှင်းပြပြောဆိုပြီးသတင်းတွေထွက်ပေါ်လာခဲ့တာပါ။ အခုလိုငွေတိမ်ပေါင်းများစွာအလိန်ခံရတယ်ဆိုတဲ့သတင်းရဲ့နောက်ဆက်တွဲကတော့အစိုးရရဲ့အမှုပညာရှင်တွေရဲ့ငွေကြေးချမ်းသာမှုကြွယ်ဝမှုအကြောင်းနဲ့ပတ်သက်ပြီးတော့ပြောဆိုနေကြတယ်လို့သူတို့လုပ်နေကြတဲ့လုပ်ငန်းပေါင်းစုံတွေကပြဿနာတွေကိုလည်းပြည်သူတွေသိလိုက်ရတယ်လို့ဆိုပါတယ်ဒီလိုမျိုးပြည်သူတွေသိအောင်ပုံပွင့်လင်းလင်းထုတ်ဖော်ပြောဆိုတာကတော့ဒါဟာပထမအဦးဆုံးကျင့်ဖြစ်နေတယ်လို့လည်းမြင်ကြောင်း Sunday အမှုပညာဂျာနယ်ရဲ့ Editor ချုပ်ဖြစ်တဲ့ဒေါက်အဖြူအောင်ကအခုလိုပြောပြပါတယ်
တော်တော်များများစိတ်ဝင်စားတဲ့တရင်တော်ဖြစ်သွားတာပေါ့လေအဲ impact တွေရခဲ့မှုတွေကြတော့ဘယ်လိုပြောမလဲဆိုတော့ဟိုပုပ်ပွင့်လင်းလင်းပြောရလို့ရှိရင်ကိုကအဆူရောဆိုတော့အဆူရောမှာအပြင်မှာအဆူရောစီးပွားရေးတွေပါတယ်တိတ်ပြောဟိုမလုံတဲ့အဆူရောတွေပေါ့အဲငွေကြီးအနေထားနဲ့ကအရင်ချင်းချင်းတတမရှိဘူးလို့လူတိုင်းကထင်တာကြတာပေါ့နော်အခုကြတော့ဒီသတင်းလဲပြီးလဲပြီးရောဟဲဒီလောက်တောင်းပါပေါ့နော်ဘသူကဘယ်လောက်ဘလူကဘယ်လောက်ဆိုတော့ဟဲဒီလောက်ငွေပမာဏအများကြီးကိုပေါ့ဒီလိုမျိုးအထားနိုင်နေဆိုတဲ့အခါကြတော့ဒီမြန်မာနိုင်ငံမှာလဲပဲအစိုးရတယောက်အနေနဲ့ပေါ့နော်ဒါချမ်းသာချမ်းသာတာရှိတယ်ဆိုတဲ့အနေထားအစိုးရတွေဟိုဘဝပြည့်နေစီဝါပြည့်နေဆိုတာမဟုတ်ဘူးဆိုတဲ့ဟာမျိုးတွေအဲ့လိုအင်ပက်တွေတော့ပြန်ဖြစ်လာတာပေါ့နော်အရင်တော့ကပေါ့နော်ဒါသူတို့နဲ့ပတ်သက်ပြီးတော့ဟိုအချင်းချင်းပေါ့ဒီငွေကြီးအပေးယူလုပ်ထားတဲ့ကိစ္စတွေကိုကသူတို့ဟိုဖုံးကွယ်ထားရပေါ့သူတို့လည်းဟိုတခြားစီးပွားရေးတခုရင်းနှီးမြှုပ်နှံထားရဆိုတာကိုသူကပြည်သက်ကိုအတိမပေးချင်တဲ့ဟာတွေလည်းရှိတာပေါ့နော်အဲသူတို့မှလည်းအကြောင်းမျိုးမျိုးရှိမှာပေါ့ဒါပေမဲ့အခုနောက်ပိုင်းပေါ့နော်အခုလိုမျိုးဟိုငွေလွဲသုံးသပ်မှုလုပ်ထားတဲ့ဘာညာဆိုတဲ့ခါကြတော့သူတို့ကလည်းပဲဟိုဘယ်လိုပြောမလဲဟိုသူတို့ကလည်းဟိုဘက်ကသတင်းစာတွေကနေထိုက်ကြညာတယ်ဆိုတော့သူတို့ကလည်းပြန်ပြီးတော့ပေါ့ဒီပြည်သက်တည်အောင်မှန်တရားတည်းတည်အောင်ဆိုပြီးတော့သူတို့ကပြန်ပြီးတော့စာနယ်ဇင်းရှင်လုံးဝဲလုပ်လိုက်တဲ့သဘောပေါ့နော်အဲ့ခုတော့ဘယ်လိုပြောမလဲသူတို့ဘက်ကပေါ့နော်သူတို့ဘက်ကဟိုခံစားနေရတဲ့ဟိုဝေဒနာတွေသူတို့ဘက်ကခံစားနေရတဲ့အကြောင်းတွေကိုပြည်သက်ကိုရှင်းဖွင့်တာဒီတစ်ခါပဲဖွင့်လင်းရင်ဖြစ်လို့မဖွင့်တာမြင်မှုသေးတယ်ဒီလားအရင်တော့ဆိုရင်ဒါမျိုးဟာတော်တော်ဆက်ဆက်ပါပါပဲလေတော်တော်မပြောကြဘူးပေါ့နော်အဲ့ဒါရှိတယ်ဟုတ
်ဒေါ်အီဖီအောင်ပြောသွားတာပါဒီလိုပဲဒီတစ်ပတ်အတွင်းအများပြည်သူရမှာကောဆိုရှယ်မီဒီယာနဲ့နိုင်ငံတကာမီဒီယာတွေရမှာပါရေးပန်းစားသွားတဲ့နောက်ထပ်သတင်းကတော့အဲ့တဲ့တော်စင်ကာပူဝန်ကြီးချုပ်ကိုအဲ့ခံတဲ့နိုင်ငံတော်ညစာစားပွဲမှာကြက်သားကာလာသားချက်နဲ့တက်ခင်းပြီးတော့လစ်တန်တီလက်ဖက်ချောင်းနဲ့အခန်းနဲ့ဆိုတဲ့သတင်းမှာအာနာရှင်ဟောင်းဥနေဝင်းရဲ့မြေဖြစ်သူကလစ်တန်တီတက်တဲ့ကိစ္စကိုသူ့ Facebook စာမျက်နှာပေါ်မှာရေးသားဝေဖန်တာကိုတုံ့ပြန်ရေးသားမှုတွေဖြစ်ခဲ့တာကြောင့်အခုလိုအများပြည်သူတွေအတွက်စိတ်ဝင်စားစရာသတင်းဖြစ်ခဲ့တာပါအာနာရှင်နေရောက်ချွတ်ချုံကြနေတဲ့မြမစီးဝါးရေးကိုထူထောင်ငါးစားမှာအခုလိုမြမရိုးရဟင်းနဲ့အခန်းနာတွေကိုအများပြည်သူကသဘောကျနှိမ့်ချိုက်ခဲ့ကြတယ်လို့အခုခါမှာစစ်သားကာလာသားချက်ကိုနိုင်ငံတော်အဲ့ခံပွဲဟင်းရတစ်ခုအဖြစ်စင်ကာပူကလူအများလဲစိတ်ဝင်စားလာတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။နောက်ထပ်စိတ်ဝင်စားစရာသတင်းတစ်ပုဒ်ကတော့မွန်ပြည်နယ်မှာအရင်အစိုးရလက်ထက်ကဖြုတ်ပြီးတော့လဲလှယ်ထားတဲ့ဟင်းသာရုပ်ပြန်တွေ့တဲ့ကိစ္စဖြစ်ပါတယ်။အရင်အစိုးရလက်ထက်ကမွန်ပြည်နယ်မော်လမြိုင်မြို့အဝိုင်းကဟင်းသာရုပ်အစားဆွန်းအုပ်ကိုလဲလှယ်ထားခဲ့ပြီးတင်းစီထားတဲ့ဟင်းသာရုပ်ကိုစီရင်ဂူတော်ထဲကနေပြန်ပြီးတော့တွေ့ခဲ့တာကြောင့်အခုပြန်လဲတက်ဆင်ဖို့အတွက်မွန်ပြည်နယ်သားတွေတိုင်ပင်နေကြပါတယ်။အရင်ခေတ်ကတိုင်းရင်းသားတွေရဲ့အထိတ်မှတ်တော်တော်များများကိုဖျောက်ဖျက်ခံခဲ့ရပြီးအခုခါမှာတော့မွန်တိုင်းရင်းသားတွေရဲ့အထိတ်မှတ်တစ်ခုကိုသူ့နေရာသူပြန်ပြီးတော့တတ်ဆင်နိုင်ရင်ဝမ်းသာစရာဖြစ်တဲ့အကြောင်းတံပြူစရာမြို့နယ်စီဝင်တရားရေးကော်မတီဥက္ကဋ္ဌဦးထွန်းမြင့်ကျော်ကအခုလိုပြောပါတယ
်ဆိုတော့ဟိုမွန်ပြည်နယ်မှာပေါ့နော်ဒီကတော့မွန်တိုင်းရင်းသားတွေဆိုတော့သူ့ရဲ့အထိတ်မှတ်တွေတရုတ်လက္ခဏာတွေကတော့တကယ်ဆိုရင်တော့ဟိုချင်းတင်းနဲ့ပြင်ဟိုဖွင့်ထူအောင်လဲဒီဟိုခုအားပြီးဆောင်ရွက်တင်တာပေါ့နော်အခုဒီဟင်းသာရုပ်လိုမျိုးပဲဒီမိုဒယ်ပြည်မှာရှိတဲ့ဒီအရင်တော့မိုဒယ်ကပြတ်တိုက်ဆိုတဲ့အာဒီပြတ်တိုက်ကိုမိုဒယ်လုံးချုပ်ပြီးတော့ပြတ်ပြတ်တိုက်ဆိုတော့ပြောင်းလိုက်တယ်ဟင်းသာရုပ်တွေလည်းအပြန်ဖြစ်ဖြစ်တဲ့အဖြတ်ထားတဲ့ကိစ္စကိုလည်းအရင်လိုမျိုးပဲမိုဆိုတာလုံးပြန်ထည့်ဆိုပြတ်ပြတ်တိုက်ဆိုတော့အဲ့ဒါဟင်းသာရုပ်တွေနဲ့အဲ့ဒါမျိုးကဆက်ချက်လာမျိုးဆိုတော့ဒါကမိုတို့အတွက်မိုဒီဒေတာကြံတွေအတွက်အများကြီးကိုကြည်နက်စရာဖြစ်မှာပေါ့
နောက်ဆုံးတင်ပြချင်တာကတော့ကိုရဆိုင်တွေပိတ်သိမ်းမယ်ဆိုတဲ့ကိစ္စရဲ့နောက်ဆက်တွဲပြဿနာနဲ့တက်မတော်ကရဟတ်ရင်တစီပိတ်ကြတဲ့သတင်းတွေကိုဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းဒီကိုထုတ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ဥကြောဇန်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့လွတ်လပ်ခွင့်နေမထွက်သေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါအာနာသိန်းစစ်တပ်ရဲ့ရက်ဆက်မှုကြောင့်သူမိသားစုနဲ့သူချစ်တဲ့လူမှုအခြေအနေဆုတ်ယုတ်ပြပြခဲ့ရပုံကိုမြန်မာပြည်နေဝင်ချင်း Twilight Over Burma လို့တင်စားသုံးနှုန်းရေးသားထားတဲ့တီဘောမဟာဒေဝီဟောင်းအင်္ဂါဆာဂျန်ရေးတဲ့စာအုပ်ကိုအခြေခံရိုက်ကူးထားတဲ့ရုပ်ရှင်ကားကိုမြန်မာနိုင်ငံမှာပြသခွင့်ပေးပင်လိုက်ပါတယ် စာရေးသူအင်ကာစန်းချက်ဟာဒီစာအုပ်ကရရှိတဲ့အများအစွန်အလုံးကိုရှမ်းဒုက္ခသည်တွေအတွက်လူဒန်းနေတာဖြစ်ပါတယ်ဒီရုပ်ရှင်ကိုပြတ်တက်ခွင့်ပိတ်တာနဲ့ပတ်သက်ပြီးဝါရင်တည်င်းစာဆရာကြီးဦးကျော်ရင်မြင့် Human Dignity Film Institute ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါ်မမွေမြတ်တို့နဲ့ဦးကျော်စင်သားတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
Light over Burma ဆိုတဲ့ရုပ်ရှင်ကဟာမြန်မာပြည်မှာပြဖို့လုပ်တာကိုမြန်မာတပ်မတော်ကကန့်ကွက်တဲ့အတွက်ကြောင့်ပိတ်သွင်းရတယ်လို့ဆိုရတယ်။ဘယ်လိုအကြောင်းပြပြီးတော့သူတို့ကန့်ကွက်တယ်လဲဆိုတာမှမုံမမြတ်အရင်ပြောပါခင်ဗျာ
။အဲ့ဒါတပ်မတော်ကန့်ကွက်တာမဟုတ်ပါဘူးရှင်။ဒီမှာတော့ရုပ်ရှင်ပေါ်တော့တစ်ခုလုပ်မယ်ရှင်။ဆုံးဆန်တိုင်းမင်းဟိုအရင်တော့စန်စရာအဖွဲ့လို့ခေါ်တယ်။အခုကတော့ရုပ်ရှင်စစ်တမ်းတက်နိုင်ရေးအဖွဲ့ပေါ့။ Film Classification Board လို့ခေါ်ပါတယ်။အဲ့ဒီကိုကျမတို့ရုပ်ရှင်ကားညွှန်ရပါတယ်။ဒီရုပ်ရှင်ကြခင်တည့်ရလို့မှာပဲ။ကျွန်တော်မှတ်ချက်နဲ့ဆက်လာပါတယ်ဒီရုပ်ရှင်နဲ့ပတ်သက်ပြီးတက်တရဲ့မသိပါဘူးဆိုတော့မှတ်ချက်နဲ့ဆက်လာပါတယ်အဲ့တော့အဲ့ဒီမှတ်ချက်ရဲ့တိုးချုပ်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီရုပ်ရှင်ကဆိုလို့ရှိရင်သမတော်ရဲ့ကိုယ့်ရဲ့ကိုယ်ကြည့်လိုက်စီတဲ့အဆောင်နေပါဝင်နေတဲ့အတွက်ညာတိကိုတက်တရဲ့မသိလို့ပါဘူးဆိုတော့မှတ်ချက်နဲ့ဆက်လာတာပါဒီတော့မပြဘူးတမ်းမြတာတက်မလို့မဟုတ်ပါဘူးအများကြီးဝန်ကြီးဌာနရဲ့လက်အောက်ကမြန်မာရုပ်ရှင်အဖွဲ့တက်နိုင်ရေးအဖွဲ့ပေါ့ Film Classification Board ပါပါ
ပေါ်ပြီးစိတ်ဝင်စားဖို့ကောင်းသွားပြီတက်မတော်ကဘာမှမပြောဘဲနဲ့သူတို့သဘောနဲ့ကန့်ကွက်တယ်ထင်ပါသလားအဲ့ဒီရုပ်ရှင်ရှင်တန်းသတ်မှတ်ရေးအဖွဲ့လာပါလေအဲ့ classification အဖွဲ့မှာဘုတ်မှာရောတက်မတော်ရဲ့ဩဇာစွမ်းမှုဘယ်လောက်ရှိနေလို့ထင်ပါလဲတော့
ဒီမှာဒီအဖေပြောလို့ရှိရင်တော့ဒီကိစ္စကမီဒီယာတွေမှာတက်မတော်နဲ့ပတ်သက်တဲ့ဟိုအကြောင်းအရာတွေထည့်တိုင်းထည့်တိုင်း internet site ဆောက်လည်းဖြစ်နေခဲ့တာအခုမှမဟုတ်ပါဘူးကြားပါပြီအဲ့မဲ့တက်ပြီးတော့ print media တွေမှာလည်းမိသားစုနဲ့ကြုံမှာပါကတ်တုန်းရေးလိုက်တာနဲ့ကတ်တုန်းကိုချက်သွင်းတာဟာမီဒီယာကမှာဦးတက်မော်ရဲ့ဘုံသိက္ခာကိုရှိခဲ့ပါတယ်ဆိုပြီးတော့တားမြစ်တဲ့စာရင်းတက်မော်ကဂရန်ထုတ်တာလည်းရှိခဲ့ပါတယ်ဆိုတော့ဒီကိစ္စမှာတော့တက်မော်ကနေပြီးတော့ကျွန်တော်တို့တိုက်ရိုက်စာထုတ်ပြန်ပြီးတားမြစ်တာမျိုးမရှိပါဘူးဒါပေမဲ့ဒီအဖွဲ့ကပုံအဖွဲ့ကလည်းကျွန်တော်တို့ကိုနိုင်ငံတကာကသိရှိရမသိနေရောပါဘူးဆိုတော့မှတ်ချက်နဲ့ပြန်ပြီးတော့ပြတ်တက်ဖို့မပေးခဲ့ရပါဘူး
ဆရာကျော်ရင်မြင့်ခင်ဗျာအဲ့တော့ဘာဖြစ်တယ်တက်တူရကတော်တော်မဲတော်ကကဲကဲလားဆရာဘာမှစကားမရှိတာ
ဟုတ်ကဲ့ရှိပါတယ်ဗျာဟုတ်ကဲ့
အဲ့လိုများဖြစ်နေသလားဆရာတက်မတော်ကဘာမှမပြောဘဲနဲ့
အဲကျွန်တော်ကတော့အခြေအနေကဟိုလုံလုံလည်လည်ဒီမိုကရေစီမဟုတ်သေးတဲ့ခါကျတော့အဲသက်ဆိုင်တဲ့သူတွေကထိနေသိမ့်သိမ့်နဲ့အနေပြဿနာအနေဆုံးဖြစ်အောင်ဆင်ကျင်တယ်လို့အဲ့လိုပဲမြင်ပါတယ်ဗျာကျက်တူရရတော်တော်လို့တော့မမြင်ပါဘူးကျက်တူရရလည်းသိပ်မတော်သေးတဲ့အတွက်ကြောင့်မို့လို့ပြစ်ထားနေရတယ်လို့ပဲမြင်ပါတယ်ဆရာ
အဲ့လိုဆိုတော့ဘလောက်များအကဲဆက်လို့လဲဒီမမွန်မြတ်ပြောတာစောစောပါဖြစ်တယ်တက်မတော်ရဲ့ဂုံသိက္ခာကိုထိခိုက်စေတဲ့အစိတ်ပိုင်းပါတယ်ဟုတ်ပါလားခင်ဗျအဲ့လိုပြောတယ်ဟုတ်ကဲ့ဟုတ
်ကဲ့ဒီမှာအမိကတော့စောစောဦးဆန္ဒမှာပြောသွားတယ်ကျက်တူရရကတော်တော်မေဘောကကင်းဆိုတာမျိုးတော့မြင်ပါဘူးဆရာဘာဖြစ်လို့လဲဆိုတော့ကျက်တူရရမေဘောကသူပါပဲရှင်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီပြည်ညာရေးဝန်ကြီးဌာနကျွန်တော်ရဲ့ဆက်လာတဲ့အစိုးရတိတ်ဆိုတော့ဟိုနာမည်ချိပေမဲ့လေတကယ်လက်ရှိလုပ်နေတဲ့ဟိုဝန်ထမ်းတွေတော်တော်များများမှကာလတစ်ခုအတန်ကြာအောင် monetization လုပ်ထားခဲ့တာဖြစ်တဲ့ဒီဝန်ထမ်းတွေတော်တော်များများကြားရမှာဒီစစ်ဘက်ကလည်းရက်တယ်လို့ပြောင်းလာတဲ့ဝန်ထမ်းတွေအများကြီးပဲဆိုပါစို့ဆိုတော့အဲ့ဒီဟာတွေမှာအဲ့ဒီအဖွဲ့အစည်းတွေမှာလည်းအဲ့ဒီလူတွေတော်များများစိတ်ဝင်နေတာဖြစ်တဲ့အတွက်ဒီကားကိုမကြကြဖြစ်ဘူးဆိုတော့ခင်မြင့်တဲ့ဟာစစ်ဘက်ကဒီဝန်ထမ်းအဖွဲ့အစည်းမှာစိတ်ဝင်နေတယ်လို့ပြောချက်
တို့မြန်မာတော့တက်တူရေးရောမေပေါ်သူပဲလို့ကျမတို့ပြောတယ်။အဲဒီရောဝန်ထမ်းတော်တော်များများဆိုဝန်ကြီးကိုနိုင်ကြရောအဲဒီရော
ကျမတို့လည်းဝန်ကြီးတက်ပါတယ်ဒါဒီကြီးစာပို့ပြီးတော့အကြောင်းကြားပါတယ်။အဲဝန်ကြီးကိုလည်းလည်းဒီပထမပတ်သေးတဲ့မတ်ချက်ပေါ်မှာပြန်ပြီး review လုပ်ဖို့ဒီဘုတ်ဆော့ကိုပြန်ပြီးစာပေးမယ်လေ။ပြန် review လုပ်တဲ့အခါမှာဒီဘာမှကွက်ကြောင်းမရှိတဲ့မတ်ချက်ကိုပြန်ပေးပါတယ်။ကျမတို့ဝန်ကြီးအနေနဲ့ဒီပေါ်မှာဒီဖွဲ့စည်းရဲ့ဘုတ်ဖွဲ့ဆိုတဲ့ပေါ်မှာနမောနိုင်မှုမရှိဘူးဆိုတဲ့အခါကိုပြသရာရောက်ပါတယ်
။ဆရာကျော်ဘယ်လိုသုံးသပ်ပါလဲ။ဝန်ကြီးကလွှမ်းမိုးမှုမရှိဘူးလားခင်ဗျာဒီကိစ္စမှာဝန်ကြီးရဲ့ခန့်ကဏ္ဍကိုဆရာဘယ်လိုပြောချင်ပါလဲ
။ဆရာကျွန်တော်ကဝန်ကြီးရဲ့ခန့်ကဏ္ဍတဲ့ရုပ်ရှင်ကားရဲ့အဓိကကြတာကသဘောစัจ जा ဆိုင်စစ်ထောက်လိုင်းရခေါ်သွားပြီးပျောက်ဆုံးသွားတာအဲဒီတခါကအဓိကကြနေတော့လေစစ်တပ်နဲ့တော်တော်ပတ်သက်နေတာဆိုတော့ဝန်ကြီးကလည်းဟုတ်လားမူရာမနမူရာတဲ့သူ့ဘက်ကလည်းစစ်တပ်ရဲ့အာဏာချုပ်ရင်းချက်တနည်းပြောရင်မတရားမှုကို အခြေခံပြီးရိုက်တဲ့ရုပ်ရှင်ကားဆိုတော့သူ့ဘက်ကသတိထားရတယ်လို့ကျွန်တော်တို့အဲ့ဒီလိုထင်ပါတယ်ဗျာ
ဆရာကျွန်တော်ဆက်မိကျင်တာအဲ့တော့အခုမွန်မွန်မြတ်တို့စီစဉ်တဲ့ရုပ်ရှင်ပွဲတော်ထဲမှာဂျပန်ပြည်က Burma Death Railway ဆိုတဲ့ကားကိုလည်းပြတယ်လို့ဆိုတယ်အဲ့မှာလည်းဂျပန်တွေကိုချုပ်ထားထားလိုက်တာအများကြီးရွယ်လေသူတို့ရဆက်တာတွေကြံ့ကြုတ်မှုတွေအဲ့တော့ဂျပန်မြန်မာချစ်ကြည်ရေးကိုထိခိုက်နိုင်လို့ဆိုပြီးတော့ဒါမျိုးသူတို့မစဉ်းစားရဘူးလားမသိဘူးဆရာ
ဂျပန်ကကျွန်တော်တို့လည်းသဘောထားကြည့်နိုင်ပုံရတယ်ဆရာကျွန်တော်တို့ကဂျပန်လောက်သဘောထားမကြည့်သေးလို့သတိထားနေရတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဆရာမျက်မြင်လည်းပြောပါအောင်ဗျာ
အာကျွန်မလည်းဆရာကျော်နဲ့သဘောထားချင်းတူပါတယ်ဆရာကျော်ပြောတာကိုကျွန်မထောက်ခံပါတယ်ကျွန်တော်တို့ဒီမှာအင်တာမတ်သဘောထားချင်းမျိုးမျိုးရှိနေသေးတယ်ဆိုတာတွေ့ရတယ်ဒီဘာလို့လဲဆိုတော့ဖြစ်တရတော့ပွားခဲ့ပါပြီအဲဆိုတော့ပြောတဲ့အော်ကျွန်တော်တို့တက်မော်ရဲ့ပုံပုံရိပ်ကိုဖြစ်ခဲ့ဆိုတာအဲ့တက်မော်ဆိုတာကလည်းဆိုဒီဒီရက်ရှင်နဲ့တက်မော်လည်းတက်မော်ကိုဟိုရပုံရင်းဟိုပဲနဲ့မျိုးနဲ့ရပောင်းများဆိုတာအာနာရှင်ဆိုရရဲ့ပုံရိပ်ကိုတင်ထတာပါအဲ့တော့အဲ့ဒီစိဟိုအဲ့လောက်ကြည့်သဘောထားအမြင်မကြီးမားနိုင်တဲ့ခါဒီကျွန်တော်တို့အဲ့လိုဆိုတော့ဆရာကျော်ပြောသလိုပဲဂျပန်ဒီလောက်သဘောထားမကြီးနိုင်ဘောရကြီးရဲ့အမြင်မရှိဘူးလို့ပဲကျွန်တော်တို့
ဆိုတော့ဂျပန်ကကိစ္စမှာကြည့်မယ်ဆိုရင်ဂျပန်တွေကပြောမှာပေါ့တစ်ချိန်တည်းကငါတို့ဒုတိယကမ္ဘာစစ်ဖက်ဆစ်ဝါဒကြီးစုနေစစ်တပ်မလို့ဒါမျိုးလုခဲ့တယ်အခုငါတို့ဒီမိုကရေစီထွန်းကားတဲ့နိုင်ငံအဲ့ဒီစစ်တပ်နဲ့အခုငါတို့နဲ့ဘာမှမဆိုင်ဘူးဆိုပြီးသူစီးဖြတ်လိုက်တဲ့သဘောအခုပြသလိုက်ခြင်းအပြင်အခုလက်ရှိဂျပန်နိုင်ငံရဲ့ဂုံသိက္ခာဝါတော်ပုံမမြင့်တက်စီရဲလို့ကျွန်တော်ထင်ပါတယ်ဆိုတော့မြန်မာစစ်တပ်ကိစ္စမှာလည်းအခုဒီမိုကရေစီဖော်ဆောင်ရေးကိုအားပေးနေပါတယ်ဆိုပြီးတော့အဲ့ဒီစစ်တပ်ရဲ့အကြီးအကဲကအချိန်ပေါင်းမြောင်များစွာပြောနေတာဟုတ်ကဲ့တော့ဒီပြည်သူကိုနှိမ့်ဆက်ရက်ဆက်ခဲ့တဲ့စစ်တပ်နဲ့မတူတော့ပါဘူးဆိုတာပြသကျင်တဲ့ဟိုကပြရင်ပြပေါ့ငါတို့ထဲမှာမှမဆိုင်ဘူးဆိုတဲ့စစ်တပ်မျိုးသူတို့မထားနိုင်ဘူးလားအတိတ်နဲ့လမ်းမခွဲသေးဘူးလားဆရာကျော်သူတို့
အဲ့ဒီလိုကျွန်တော်တို့ကလည်းလမ်းခွဲစီခြင်းပါတယ်ကျွန်တော်သာကာကွယ်ရေးဦးစီးချုပ်ဆိုရင်တော့ပြခိုင်းပါပါအဲ့ဒါဘုန်နေဝင်းရဲ့စစ်တပ်ငါတို့စစ်တပ်မဟုတ်တော့ဘူးဆိုပြီးတော့အဲ့ဒီလိုကိုပဲတက်တက်ကွဲကွဲဖြစ်အောင်သဘောထားနဲ့ကြလိုက်ရင်တော့ပိုကောင်းပါတယ်ခင်ဗျ။ပြန်တောင်ပြဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဘူနီဝင်းစစ်တပ်ကတော်တော်ဆိုးခဲ့တာပဲ။ခုလူတွေသူ့လိုမဆိုးဘူးလို့တောင်သက်တည်ပြရာကြပါလိမ့်မယ
်။ဟုတ်တာပါ။သူတို့သိခါတော့ပိုတက်မလို့ကျွန်တော်ထင်ပါတယ်။မုံမြက်ကောပဲလို့စဉ်းစားမိရတယ်ဒီကစားမှာ
။ဒီမှာလေအဲ့လိုပါပဲ။သူကဆရာကျော်ကကာဝေးဦးစီးချုပ်သူသာဖြစ်လို့ရှိရင်ပြန်ခွင့်ပေးမှာပဲဆိုတာမျိုးပေါ့။ဒီလိုမျိုးအသေးလို့ကာဝေးဦးစီးချုပ်ကောင်းရမှာလဲရှိတင်ပါတယ်။အခုလိုရဲဆိုတော့ဟိုဒါဒီပုံကိုရေးတော့မဟုတ်ဖွဲ့စည်းတစ်ခုကိုဟိုဒီကဘူတခိုင်ဘူကျမတို့ရုပ်ရှင်ပေါ်တော်ကြီးလည်းတလုံးဝအေးရတလုံးမျိုးပဲဒါဖြစ်ရမှန်တစ်ခုကိုချေတီပြီးရိုက်ထားတဲ့ဇလန်တစ်ခုကိုတမိုင်းဇလန်တစ်ခုကိုဝိတ်တက်ချစ်ရှင်နိုင်လို့ဇေယျရဲ့တဲ့နဲ့ကျမတို့ကပြတာပဲလေအဲ့တော့အဲ့ဒီဟာပေါ်မှာဟိုဘာကိုသွားပြီးတော့ဘယ်ဘယ်ဘယ်တက်မလို့ရေကိုလေးခါကိုဟိုကြီးကမှဖြစ်တတ်စီလို့ဆက်မှကျမတို့မရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကျွန်တော်တိုက်ဆိုင်မှုတစ်ခုကျွန်တော်စဉ်းစားမိပါတယ်အခုပြီးခဲ့တဲ့သမနာဥသိန်းစိန်အစိုးရလက်ထက်မှာတော့လည်းဝန်ကြီးတယောက်ကပြောဦးတယ်သူကလည်းစစ်ဘိုလ်ဟောင်းပဲစစ်တပ်မှာစူရဘွဲ့တွေစူရကောင်းဘွဲ့တွေပေးထားတာဟာတိုင်းဒေသကိုသတ်ဖြတ်ပြီးတော့ရခဲ့တဲ့ဘွဲ့တွေလို့ပြောခဲ့ပါတယ်အဲ့ပြီးတော့သူကအဲ့ဒါကိုမှားကြောင်းတခါလူသိရှင်ကြားဟိုလေးတကျော်တောင်းပန်ခဲ့ရတယ်ဆရာကျော်လည်းမှတ်မိမယ်ထင်ပါတယ်နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုလည်းအဲ့လိုဖြစ်ရမျိုးဖြစ်နေပါလားဗျာအဲ့အတိတ်နဲ့လုံးဝစီးမချနိုင်ဘူးဆိုတော့ကျွန်တော်ဘလောက်မျှော်လင့်နိုင်ပါသလဲတမတော်ရဲ့သဘောထားလူလာဆိုပြောဆိုခွင့်ကိုသူတို့တောင်းအောင်မဟုတ်ရင်အတိတ်ကဖြစ်ခဲ့တာပဲဆိုရသူတို့ခွင့်ပြုနိုင်မယ်သူတို့တော်ကားတာလည်းမဟုတ်ဘူးလေအဲ့လိုမျိုးပြောင်းလာနိုင်မယ်အလားအလာရောဆရာမြင်ပါသလားဘယ်လောက်လောက်ဆောင်ရအောင်လဲဆရာ
ဟုတ်ကဲ့ကျွန်တော်ကတော့မြန်မြန်ထက်ထက်တမရောဘိုင်းကလည်းပြောင်းနေတယ်လို့ဟိုကျွန်တော်ကြားရတဲ့ဆိုးစီရသိရပါတယ်သူတို့ရဲ့စိတ်နေသဘောထားတွေရောသူတို့ပြန်ပြောပြတာတွေပြန်ကြားရတာရောကအမြဲတမ်းဝမ်းသာစရာကောင်းပါတယ်အထူးသဖြင့်တမရောရဲ့အထက်ပိုင်းကပုံကိုဒီကဒီမိုကရေစီအစိုးရကိုသဘောကျတယ်သူတို့လည်းလက်တွဲပေါ်ဆောင်မယ်ဆိုတော့သက္ကသန်တွေအခုပြန်ကြရပါတယ်အဲ့တော့ကျွန်တော်တို့သိကြကြစောင့်အောင်မယ်မဖြစ်ပါဘူးအခုဒီအောက်ပိုင်းကခွင့်မပြုဘူးဆိုတဲ့ပုံကများကလည်းတစ်ချိန်ကတက်ကပြောင်းလာတဲ့အရာရှိကြီးများသက်ဆိုင်ရာဝန်ကြီးဌာနများမှအရာရှိကြီးတွေဝင်လုပ်နေတာမို့လို့သူတို့ရဲ့ဆိုးရွားမှုထိတ်လန့်မှုအထက်ကိုကြောက်ရွံ့မှုကြောင့်မို့လို့သူတို့ရဲ့အန္တရာယ်ကိုကြောက်ပြတာတားမြစ်တာဖြစ်ပါလိမ့်မယ်။သိမိကြခင်မှာအပြောင်းလဲကမြန်မြန်ထက်ထက်ပြောင်းလာလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ်ဗျ
။ဟုတ်ကဲ့ဆရာမျှော်လင့်သလိုပဲဖြစ်ပါစေဆရာ။ဆရာလူမျိုးမြန်မြန်စင်စင် ကကွေဥစုဖြစ်လာဖို့လဲကျွန်တော်မျှော်လင့်နေပါတယ်။အမွန်မွန်များကိုကျွန်တော်မေ့ချင်တာအခုစောစောကပြောတဲ့ဒီဟာကိုမလုံနဲ့လို့တားတဲ့ဗမာ film classification committee ဟုတ်ပါလားမြန်မာရုပ်ရှင်ပါအစဉ်တန်းသတ်မှတ်ရလားဗမာလို့ဟု
တ်ကဲ့မြန်မာရုပ်ရှင်စဉ်တန်းသတ်မှတ်ရဆိုတော့
ဟုတ်ကဲ့ဆိုတော့အစဉ်တန်းသတ်မှတ်တာကအစဉ်တန်းကိုကြည့်တာမဟုတ်ဖဲနဲ့ဒီကဟာမသိတော့ဘူးဆိုတော့သတ်မှတ်တော့အရင်တော့စင်ဆာဘုတ်နဲ့ဘာမှမထူးခြားသလိုဖြစ်နေပါလားခင်ဗျာအဲ့လိုမျိုးစီးဖို့လိုအပ်သေးသလား
ကျမတို့ကတော့မရှိလေကောင်းနေပေါ့ဥပဒေစမ်းမှာလေဟိုဒီဟာကျတော့နည်းနည်းကြောင်းလို့ကလည်းပြီးတော့စမ်းစမ်းဖို့နဲ့ကြည့်ကြည့်ပါပဲရှင်စင်ပတ်ဗီရှင်းဘုတ်တန်ပြီးတော့ဆက်ပြူဆိုတဲ့စာသားလေးကိုပါမယ်နဲ့ပေးရောမပြရေးပါဘူးအဲ့တော့အဲ့ဒီပုံမှာမူတည်ပြထားရခြင်းပေါ်ရော်လေးဆိုတော့လေယုံနေမှာပြတဲ့အခါမှာအဲ့ဒီဆွံ့ပြုတ်ပြီးတဲ့စကားများကိုဝတ်ကျက်တော့ရှိပါတ
ယ်။ဟုတ်ကဲ့ဆိုတော့မုံမောင်မြတ်တို့ရဲ့အဖွဲ့နာမ Human Dignity Film Institute ဆိုတော့အခုအဲ့ဒီလူရဲ့ဂုဏ်သိက္ခာကဒီလိုဖြစ်လိုက်တော့လူသားရဲ့ဂုဏ်သိက္ခာ Dignity ပဲကြာဆင်းသွားသလား Film Institute ရဲ့ Dignity ပဲကြာဆင်းသွားသလားဆိုတော့နောက်ဆုံးမှတ်ချက်သိချင်ပါတယ်။
Film Institute ရဲ့ဂုဏ်သိက္ခာရုပ်ရှင်ကရဲ့ဂုဏ်သိက္ခာရှိနေတာတော့ဒီ EMC ပါကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာကျမတို့တမတော်ရဲ့ဂုဏ်သိက္ခာသဘောထားညံ့မှုဒီလိုထိခိုက်တဲ့နေရာမှာလေ
ဟုတ်ကဲ့ဆရာကျော်ရဲ့သဘောထားပြောပါခင်ဗျာ
ဟုတ်ကဲ့နိုင်ငံရဲ့လွတ်လပ်ခွင့်ဂုဏ်သိက္ခာတော့တော်တော်ကျဆင်းသွားစေပါတယ်ဒါပေမဲ့ဒီရုပ်ရှင်ကားရဲ့အခြေခံတဲ့စာအုပ်ကြောင့်မို့လို့လေဗမာနိုင်ငံကိုလူတွေသိသိပြည်ပေါ်ကိုဧည့်သည်တွေသိလာအင်မတန်မှမြန်မာကိုသတိထားမိစေတယ်ခုလိုတစ်ခါထပ်လှုပ်လိုက်တဲ့အတွက်ကြောင့်မို့လို့ဒီရုပ်ရှင်ကပိတ်ခံရတဲ့ဆိုရင်ထပ်ပြီးတော့မှနိုင်ငံကတော့ပို့ပြီးတော့နိုင်ငံတကာရဲ့စိတ်ဝင်စားမှုအာရုံစူးစိုက်မှုကိုခံရပါလိမ့်မယ်ရုပ်ရှင်ကရဲ့ဂုဏ်သိက္ခာကိုတော့မကြဘဲနဲ့ပို့တောင်တက်သွားအောင်လုပ်ပေးလိုက်ရကြတယ်လို့မြင်ပါတယ
်ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့စနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ရအောင်ပါရှင်
ကျင်းပနေတဲ့လူအဖွဲ့ရင်းနဲ့လူကုန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲမှာ Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုပြသခွင့်ပိတ်ပင်ခံရပါတယ်။နိုင်ငံမှာအရင်ကဖြစ်ခဲ့ဘူးတာတွေကိုမပြောရ၊မရေးရ၊မပြရလို့ပိတ်ပင်တာဟာဂုံတိတ်ခါကြီးမာပြီးကဘာကလေးစားရတဲ့နိုင်ငံတစ်ခုဖြစ်လာအောင်တိဆောက်တဲ့နေရာမှာတကယ်ပဲအထောက်အကူဖြစ်စေပါသလား။အတိတ်ဖြစ်ရတွေကိုအမှန်တိုင်းပွန့်ပွန့်လင်းလင်းထုတ်ဖော်ရှင်းလင်းပြီးသင်ခန်းစာယူတာကပိုမကောင်းပေဘူးလား။ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲ။အခုလာမယ့်စနေညတိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
စနေနေ့ညအထရိုက်လေးလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရရှင်။အခုတော့တပတ်အတွင်းအားကစားသတင်းကိုထုတ်လွှင့်ပေးပါမယ်။ကိုရင်နိုင်စူးစီးတင်ပြထားပါရရှင
်။2016ခုနှစ်အတွက်ဝင်ငွေအကောင်းဆုံးအားကစားသမား၂ယောက်ကတော့ Cristiano Ronaldo နဲ့ Lionel Messi လို့ကမ္ဘာကျော် Forbes Magazine ကပြောလိုက်ပါရ။ဂျွန်လ၈ရက်နေ့မှာထုတ်ပြန်လိုက်တဲ့နှစ်လိုက်ဝင်ငွေအကောင်းဆုံးအားကစားသမားအယောက်၂၀ထဲမှာရိုနယ်ဒိုဟာဝင်ငွေအကောင်းဆုံးအားကစားသမားဖြစ်ပါတယ်။ဒါဟာဆယ်စုနှစ်နှစ်ခုလောက်အတွင်းအသင်းလိုက်ကစားတဲ့ကစားသမားတွေထဲကပထမဆုံးအကြိမ်ရတာဖြစ်တယ်လို့လဲ Forbes Magazine ရဲ့အကြီးတန်း Editor Kurt Bredenhausen ကပြောပါတယ်။
This year, I think, is more reflective of what's going on in the sports world, where salaries are skyrocketing for team sports.
ဒီနေ့ကသင်လိုက်အားကစားနည်းတွေမှာလစာတွေတဟုန်လို့တက်နေတယ်ဆိုတာထင်ရပြတ်တနေတယ်လို့ထင်ပါတယ်။ဒီနေ့ထိတ်ဆုံး20ထဲမှာပါတဲ့သူတွေဟာအနည်းဆုံး2တန်းကနေ 20.8 တန်းအထိတက်လာကြပါတယ်။1998 Michael Jordan နောက်ပိုင်းဒီနေ့ကပထမဆုံးအကြိမ်ဖြစ်နေအသင်းလိုက်ကစားသမားတွေကဝင်ငွေအကောင်းဆုံးဆင်းမှာထိတ်ကပြန်ရောက်လာတာပါ
2015ဂျွန်လကနေ2016ဂျွန်လကြာအားကစားသမားတွေရတဲ့လစာတွေစုကြေးငွေတွေအပူစုကြေးတွေကိုတွက်ပြီးတော့စည်ရင်းထုတ်ပြန်တာဖြစ်ပါတယ်။ထိတ်တန်းကစားသမား100ရဲ့စုစုပေါင်းဝင်ငွေဟာအမေရိကန်ဒေါ်လာ 3.15 ဘီလီယံရှိတယ်လို့ဆိုပါတယ်။စီရိုနယ်ဒိုကအမေရိကန်ဒေါ်လာ88သန်းနဲ့ပထမဆုံးအကြိမ်ဝင်ငွေအကောင်းဆုံးကစားသမားဖြစ်လာပြီးတော့မက်ဆီကတော့81.4သန်းနဲ့ဒုတိယအများဆုံးမှာဘတ်စကတ်ဘောကစားသမားလက်ဘရွန်ဂျိမ်းစ်က 89.2 သန်းနဲ့တတိယနေရာမှာရှိနေပြီးတော့တင်နစ်ကစားသမားတွေထဲကနိုဗက်ဂျိုကိုဗစ်ကနံပါတ်6နေရာမှာရှိပါတယ်ခင်ဗျာ
အ
ရှားနိုင်ငံကကမ္ဘာကျော်တင်းနစ်မဲမာရီယာရှာရာပူဗာကိုတာမစ်စီ3ဆွဲတဲ့အတွက်နိုင်ငံတကာတင်းနစ်အဖွဲ့ချုပ် IDF ကတင်းနစ်ကစားကွင်းနဲ့ပိတ်ပင်လိုက်ပါတယ်ပြီးခဲ့တဲ့ Australia Open တင်းနစ်ပြိုင်ပွဲမှာသူ့ကိုဆေးစစ်ခဲ့တာမှာတာမစ်စီ3နဲ့ဆိုတာကိုတွေးရှိခဲ့တာပါရှာရာပိုဗာကတော့သူ့ကိုတင်းနစ်ကစားကွင်းနဲ့ပိတ်ပင်တာကို CAS လို့ခေါ်တဲ့အားကစားဆိုင်ရာအနုညာတခုံရုံးကိုချက်ချင်းအယူခံဝင်သွားမယ်လို့သူမရဲ့ Facebook စာမျက်နှာကနေပြောလိုက်ပါတယ်ရှာရာပိုဗာဟာမယ်ဒိုနီယမ်လို့ခေါ်တဲ့ဆေးကိုမိသားစုဆရာဝန်ရဲ့အကြံပေးချက်နဲ့နှစ်အတော်ကြာကလေးကသုံးဆွဲခဲ့တာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဆေးမှာတားမြစ်ထားတဲ့အရာတွေပါဝင်တယ်လို့ Water ကမ္ဘာတားမြစ်ဆေးဝါးတိုက်ဖြတ်ရေးအေဂျင်စီကပြီးခဲ့တဲ့ January လကမှကြေညာခဲ့တာပါဒါကြောင့်သူ့အနေနဲ့မသိခဲ့တာဖြစ်တယ်လို့ရှာရာပိုဗာကပြောပါတယ်ရှာရာပိုဗာကိုအခုလိုပယ်လိုက်တာဟာမျှတမှုမရှိဘဲနဲ့နောက်ကွယ်မှာနိုင်ငံရေးတွေပါနေကြောင်းရုရှားအကြမ်းသမားတွေကိုဖိအားပေးခြင်းလို့ဒီလိုလုပ်တာဖြစ်တယ်လို့ရုရှားအကြမ်းသမားတွေဘက်ကတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာယူရို2016ဥရောပဖလားဘောလုံးပွဲတွေကိုပြင်သစ်နိုင်ငံမှာကျင်းပနေတဲ့ချိန်ထဲမှာပဲ Paris မြို့မှာပြီးခဲ့တဲ့သတင်းပတ်အတွင်းဂျွန်လ9ရက်နေ့ကပဲယူရိုပွဲအကျိုးအနေနဲ့ကလေးသင်ငယ်တွေအတွက်ရန်ကုန်ငွေရှာဖွေတဲ့အထူးသရုပ်ပြဘောလုံးပွဲကိုကမ္ဘာကျော်ဘောလုံးသမားတွေကဥဆောင်ကျင်းပခဲ့ပါတယ်20ရာစုရဲ့အကောင်းဆုံးဘောလုံးသမားလို့သတ်မှတ်ခံထားရတဲ့ပီလီနဲ့မာရာဒေါနာတို့ကနီးပြလှုပ်ပြီးတော့တစ်ဖက်9ယောက်စီကစားကြတာပါဒီပွဲမှာကမ္ဘာကျော်ဘောလုံးသမားတွေတက်က Rio Ferdinand, Fernando Hierro, Dider, Crespo, Pivetto, Trezeguet,ပရူဇီဖရာရာမတရာဇီနဲ့စီဒော့ဖ်တို့ဝင်ကစားခဲ့ကြပြီးတော့ကလေးတွေအတွက်ရန်ကုန်ငွေရှာခဲ့ကြတာဖြစ်ပါတယ်ခင်ဗျာယူရို2016ဘောလုံးပွဲတွေကိုပြင်သစ်နိုင်ငံမှာဂျွန်လ10ရက်နေ့တောက်ချာနေ့ကစတင်လိုက်ပါပြီဖွဲ့ဦးအတွက်အဖွင့်ပွဲမှာတော့အင်ရှင်ပြင်သစ်အသစ်အနိုင်ရခဲ့သလိုဆွစ်ဇာလန်ဝေးလ်စ်ခရိုအေးရှားပိုလန်နဲ့ဂျာမနီတို့လည်းအနိုင်ရခဲ့ပါတယ်လုံခြုံရေးအန်တီအေဒီအလုံသမားသပိတ်တွေရှိနေတဲ့ဂျာမာပဲပြိုင်ပွဲကိုစတင်ခဲ့တာပါနေရာတော်များများမှာတော့အေးအေးဆေးဆေးရှိခဲ့ပေမဲ့အင်္ဂလန်နဲ့ရုရှားပြည်သက်တွေမာဆေယိုမြို့မှာပြဿနာတွေဖြစ်ခဲ့လို့ရဲကမျက်ရည်ပုံသုံးပြီးတော့လူစုခွဲနေနေခဲ့ရသလိုအဲ့ဒီတဲကစိုးသွမ်းတောင်းကျမ်းတဲ့သူတွေတော်များများကိုလည်းဖမ်းဆီးခဲ့ပါတယ်ဥရောပဘောလုံးအဖွဲ့ချုပ် UEFA ကတော့အင်္ဂလန်နဲ့ရုရှားပြည်သက်တွေပြဿနာဖြစ်တဲ့အတွက်အဲ့လိုသာဆက်ဖြစ်နေဦးမယ်ဆိုရင်တော့ပြိုင်ပွဲကနေထုတ်ပယ်ခံရနိုင်တယ်လို့သတိပေးလိုက်ပါတယ်ခင်ဗျာ
ကိုရင်နိုင်စုစည်းတင်ပြတဲ့တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ
်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကနိုင်ကလပ်မှာဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်လို့ပိုပြီးရှင်းရှင်းလင်းလင်းရှိလာနေပြီးပိုပြီးပေါ်လွင်လာနေပြီလို့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့တနက်ပစ်ခတ်မှုရဲ့နောက်ကွယ်ကအကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေဆန့်စစ်နေကြတာပါအင်္ဂါနေ့ကအဲဒီလိုပြောတာမှာမစ္စတာဘိုင်ဒန်ကအသေးစိတ်ပြောမသွားပေမဲ့လာမယ့်ရက်တွေအတွင်းသမ္မတဘရက်ကိုဘာမာကနောက်ထပ်ပြောပါလိမ့်မယ်လို့ပြောသွားပါတယ်။မစ္စတာဘိုမာဟာအော်လန်ဒိုမြို့ကိုကြာသပတေးနေ့ကြာရင်သွားဖို့ရှိပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီတွင်းပနမရွေးချယ်ပွဲတွေအဆုံးသတ်သွားပါပြီ။အင်္ဂါနေ့ကဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်းပနမရွေးချယ်ပွဲရာနောက်ဆုံးဖြစ်ပြီးအဲဒီမှာဟီလာရီကလင်တန်ကအနိုင်ရသွားပါတယ်။ဒါပေမဲ့လည်းမစ္စတာဆန်ဒါစ်ကတော့မဲဆွယ်စည်းဝေးမှုကိုတရားဝင်အဆုံးမသတ်သေးပါဘူး။နောက်ဆုံးထွက်လာတဲ့လူလူစစ်တမ်းအသစ်မှာတော့ကလင်တန်ကထောက်ခံမှု49ရာခိုင်နှုန်း၊ရီပဘလစ်ကန်သမ္မတလောင်းဖြစ်ဖို့တည်ကြာနေတဲ့ဒေါ်နယ်ထရမ့်က42ရာခိုင်နှုန်းအသီးသီးရထားတာတွေ့ရပါတယ်။အမေရိကန်ဗဟိုထောက်လိုင်းအေဂျင်စီ CIA ရဲ့ထိန်းသိမ်းရေးစစ်ကြောရေးအစီအစဉ်တွေကနေသူမတူတဲ့အဖိုးတန်ထောက်လိုင်းရေးသတင်းတွေရခဲ့တယ်ဆိုပြီး CIA တာဝန်ရှိသူတွေယုံကြည်ခဲ့တယ်ဆိုတာကိုလျှို့ဝှက်သတ်မှတ်ချက်အစင်ကနေအခုနောက်ဆုံးပယ်ဖျက်ပေးလိုက်တဲ့ CIA မှတ်တမ်းတွေကပြနေပါတယ်။တရင်လွတ်လပ်ခွင့်ဆိုင်ရာဥပဒေအရပန်ကြားချက်တစ်ခုကြောင့်စုစုပေါင်းစာမျက်နှာရာပေါင်းများစွာပါတဲ့မှတ်တမ်း90ကိုအင်္ဂါနေ့မှာ CIA ကထုတ်ပြန်လိုက်တာပါပေးပို့သူလက်ခံသူနဲ့ရက်စွဲတွေလိုအချက်လက်တွေကိုဖုံးထားတာအပါအဝင်မှတ်တမ်းအများအပြားမှာပါတဲ့အချက်လက်တွေကိုတော့အကြီးအကျယ်တီးဖြတ်ပြီးမှထုတ်ပြန်တာပါအမေရိကန်သမ္မတဘရက်ကိုဘာမှအနေနဲ့တိဘက်ဘုံတော်ကြီးဒလိုင်းလားမားနဲ့တွေ့မယ်ဆိုရင်အဲ့ဒါဟာအပြန်အလှန်ယုံကြည်မှုကိုထိခိုက်စေနိုင်တယ်လို့တရုတ်ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်တရုတ်ကိုဒေါသထွက်အောင်လုပ်တော်မျိုးကိုရှောင်ပို့တဲ့ဒီကနေ့စီစဉ်ထားတဲ့တွေ့ဆုံပွဲဟာတကပိတ်တီးခြားတွေ့ဆုံပွဲပဲဖြစ်မှာပါခင်ဗျာ
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝဲအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီထုံးဖြစ်ပါတယ် VOA American သံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖုံပါ
This program has come to you from the Voice of America, Washington.